Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ10ရက်လောက်တာနေ9ថ្ងៃကနေ10ថ្ងៃထိအစည်းအဝေးတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖုံပါဒီညအစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညဘက်သတင်းတွေကိုနန်းလောင်တဲ့အထူးချင်ညာပေးမှာဖြစ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်အဖြစ်အမေရိကန်သမ္မတ Trump ကတရားဝင်အတိအမှတ်ပြုလိုက်တဲ့နောက်ဘက်လဟမ်မြို့မှာတော့ပါလက်စတိုင်းတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေဒီကနေ့ထိတိုက်တွေ့ခဲ့ကြပါတယ်။မင်္ဂလာဒေ့ရှ်နိုင်ငံဘက်ကိုရိုညာမွတ်စလင်တွေထွက်ပြေးတာဆက်ရှိနေတော့မယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောလိုက်ပါတယ်ပေါ်တူဂီနဲ့ Real Tide Simo Ronaldo ဟာ2019ခုနှစ်အတွက်ဥရောပအကောင်းဆုံးဘောလုံးသမားဆုကိုရရှိသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါပြီဗျာ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့သမ္မတဦးထင်ကျော်ရှစ်သတင်းပတ်ထဲဂျပန်နိုင်ငံခီးစဉ်ကိုသွားဖို့ရှိတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
22 January ရက်စပြီးတော့လက်ခံလို့ရပြီပေါ့နော်။ဘာလို့နေလဲဆိုတော့အစင်းလေးဖြစ်ဖို့အတွက်ကိုဆောင်ရနေတယ်။စင်းလေးကဘာတွေဖြစ်မလဲဆိုတဲ့ခါကျတော့ reception site ကိုပထမဆုံးလုပ်နေတယ်။အဲ့ဒါလည်းပြီးမှ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒါအပြင်ဒီကနေ့မနေ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေသဖွံ့ဖြိုးရေးခီးစဉ်တွင်မိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်မိသားစုရဲ့အခြေအနေစာတာတွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံမြို့တော်အဖြစ်အမေရိကန်သမ္မတဒေါနယ်ထရမ့်ကတရားဝင်အတိအမှတ်ပြုလိုက်တဲ့အပေါ်မကျေနပ်ကြောင်းပြသဖို့ပါလက်စတိုင်းအုပ်စုတွေကအထွေထွေသပိတ်ဆင်နွှဲဖို့တိုက်တွန်းထားချိန်မှာပဲဘက်လဟမ်မြို့မှာဒီကနေ့ဆန္ဒပြပွဲမှာတော့ပါလက်စတိုင်းသားတွေကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံးတွေတုံးပြီးတော့နှိမ်နင်းခဲ့ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တဲ့ဝင်အတိမတ်ဖြူပြီးအမေရိကန်တန်ယုံကိုလည်းပြောင်းရွှေ့ခြေစိုက်ဖို့ကြေညာခဲ့ပြီးနောက်မှာပဲဂျေရုဆလင်မှာအစ္စရေးကလုံခြုံရေးတွေတိုးမြင့်ချထားလိုက်တာပါ။အခုလိုတင်းမာမှုတွေကြုံရလေရှိတဲ့အရင်တုန်းကအခြေအနေမျိုးမှာဆိုရင်တော့ဂျေရုဆလင်မြို့ကတန်ပေါ်မောက်ဖျားချောင်းလာရောက်သူတွေကိုအစ္စရေးကအသက်အရွယ်အပိုင်းချလိုက်ကန့်သတ်လေရှိတတ်ပါတယ်။ဒါမဲ့လည်းဘုရားကျောင်းမှာအနောက်ဆက်လုံးမဲ့အရေးလက္ခဏာမတွေ့ရတဲ့အတွက်အသက်ကန့်သတ်ချက်အမိန့်ထုတ်မှာမဟုတ်ကြောင်းအစ္စရေးရဲ့တပ်ဖွဲ့ပြောခွင့်ရမစ်ကီရိုဇန်ဖဲလ်ကပြောပါတယ်။ဒါမဲ့လည်းသုံးတရားအနောက်ဆက်ရှိလာမယ်ဆိုတော့ချက်ချင်းတုံ့ပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းသတိပေးထားပါတယ်။မွတ်စလင်တွေကဒီနေရာကို Noble Sanctuary လို့ခေါ်ပြီးတော့ဂျူးတွေကတော့ Temple Mount ဘုရားကျောင်းလို့ခေါ်တာဖြစ်ပါတယ်။သမ္မတ Trump ကဂျေရုဆလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အတိအမှတ်ပြုလိုက်တာနဲ့ပတ်သက်ပြီးအရှေ့လယ်ပိုင်းဒေသနဲ့မွတ်စလင်နိုင်ငံအများစုမွတ်စလင်အများစုနေတဲ့နိုင်ငံတွေမှာတောက်ကြနေကတော့ခန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကအမေရိကန်တန်ယုံရှေ့တွေမှာလည်းလူတွေရာထောင်ချီပြီးတော့ခန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။ဂျေရုဆလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပြီးအမေရိကန်တန်ယုံကိုလည်းအဲဒီကိုပြောင်းရွှေ့မယ်လို့သမ္မတဒေါ်နယ် Trump ကပို့ထူးနေမှာကြေညာလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံခြားရေးဌာနကကမ္ဘာသွောင်းကအမေရိကန်တန်ယုံတွေကိုလုံခြုံရေးဆိုင်ရာတတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။ကမ္ဘာသွောင်းကအမေရိကန်တန်ယုံတွေမှာလုံခြုံရေးဆိုင်ရာအမြင့်ဆုံးတတိပေးချက်တွေထုတ်ပြန်ထားသလိုလုံခြုံရေးအခြေအနေအရဝန်ဆောင်မှုလုပ်ငန်းတွေကိုယာယီရန်နာလိုက်တာမျိုးလည်းဖြစ်လာနိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အဲဒီကာလအတွင်းအမေရိကန်တန်ယုံနဲ့ကောင်စစ်ဝန်ဌာနတွေကအမေရိကန်ဝန်ဆောင်မှုတွေအတက်နိုင်ဆုံးလုပ်ပေးသွားမယ်လို့လည်းဆိုပါတယ်။ကမ္ဘာအရေးရကအမေရိကန်နိုင်ငံသားတွေကိုလည်းဒေတာရင်းအခြေအနေတွေကိုသတိထားပြီးတော့တန်ယုံတွေကောင်စစ်ဝန်ဌာနတွေနဲ့အမြင့်အဆက်အသွယ်မပြတ်ဖို့တိုက်တွန်းထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနိုင်ငံရေးမတည်မငြိမ်ဖြစ်မှုတွေရုတ်တရက်ဖြစ်လျက်ရှိတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့သူတို့ရဲ့လုံခြုံရေးအတွက်သတိနဲ့ခီးသွွာလာကြဖို့လည်းအဲ့ဒီထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားလာနေတဲ့နေရာတွေဆိုပြီးတော့နိုင်ငံခြားရေးဌာနကဖော်ပြထားတဲ့အထက်မှာကြီးကျယ်တဲ့ပွဲလမ်းသဘင်တွေ၊ဟိုတယ်တွေ၊ဘာသာရေးနေရာတွေ၊ကျောင်းတွေ၊ပန်းချံတွေ၊ဈေးဝယ်စင်တာတွေ၊လေဆိပ်တွေနဲ့လေယာဉ်တွေပါဝင်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာရှေ့လာမဲ့သတင်းပတ်တွေအတွင်းမှာအခွန်ဖြတ်တောက်မှုနဲ့ဆိုင်တဲ့ဥပဒေတရက်ကိုလွှတ်တော်မှာရှိတဲ့ Republican လွှတ်တော်အမတ်တွေအတည်ပြုပြဋ္ဌာန်းနိုင်ဖို့အမေရိကန်သမ္မတဒေါနယ်ထရမ့်ကမျှော်လင့်နေပါတယ်။သမ္မတ Trump နဲ့ Republican တွေအနေနဲ့အခွန်ပြည့်ဝင်ပြောင်းလဲရေးနဲ့ဆိုင်တဲ့ဥပဒေတရက်ပြဋ္ဌာန်းနိုင်ဖို့နီးလာပေမဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးစုံစမ်းနေတဲ့ကိစ္စကသူတို့အတွက်တော့နိုင်ငံရေးမှာကြီးမားတဲ့အဟန့်တားတစ်ခုအဖြစ်ဆက်ပြီးတော့ရှိနေပါတယ်။မကြာသေးခင်ကသမ္မတ Trump ရဲ့အမျိုးသားလုံခြုံရေးကြံပေးရာရှိဟောင်း Michael Flynn နဲ့အထူးဆောင်ကမ်းစစ်ဆေးရေးမှု Robert Mueller တို့ဂျာဝန်ခံသဘောတူညီချက်ကြောင့် Washington တခွင်မှာအံ့ဩတုံ့လုံမှုတွေဖြစ်ပေါ်ခဲ့တဲ့အပြင်အနေဆုံးအဖြစ်တော့ဒီရုရှားဆောင်ကမ်းစစ်ဆေးမှုတွေပြီးဆုံးမှုအများကြီးလိုသေးတယ်ဆိုတော့ကိုညွှန်ပြနေပါတယ် သမ္မတထရမ့်ကသူဟာရွေးကောက်ပွဲတုန်းကပေးထားတဲ့ကတိတွေအတိုင်းတည်အောင်လုပ်နိုင်တဲ့သူဆိုတာကိုပြသဖို့နဲ့သူ့ရဲ့နိုင်ငံရေးအခြေခိုင်မာစေဖို့အတွက်အခွန်စနစ်ပြုပြင်ပြောင်းလဲကိစ္စမှာအောင်ပွဲခံနိုင်ဖို့မျှော်လင့်နေပါတယ်တကယ်လို့အခွန်ဥပဒေကိုပြဋ္ဌာန်းနိုင်ခဲ့မယ်ဆိုရင်လည်းအဲ့ဒီရဲ့အကျိုးဆက်တွေကိုခံစားဖို့ကတော့အနည်းဆုံးတစ်နှစ်လောက်ဆောင်းအောင်မှာဖြစ်ပါတယ်ဒါမဲ့လည်းဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အများစုကမထောက်ခံဘူးလို့လူထုစစ်တမ်းတွေမှာတော့ဖော်ပြနေပါတယ်သမ္မတထရမ့်ကတော့အခွန်ဖြတ်တောက်လိုက်ခြင်းအပြင်စီးပွားရေးဖွံ့ဖြိုးတိုးတက်လာပြီးအလောက်ကင်တွေလည်းပို့ပြီးတော့ဖန်တီးနိုင်မှာဖြစ်တယ်ဆိုပြီးအခိုင်အမာယုံကြည်နေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI ကိုသမ္မတဒေါ်နယ်ထရမ့်ပြင်းပြင်းထန်ထန်ဝေဖန်ထုတ်နယ်လိုက်တဲ့အပေါ် FBI ညွှန်ကြားရေးမှူးခရစ္စတိုဖာဝါရီက FBI ရဲ့ဝန်ထမ်းတွေဟာကဘာသွားမှာလေးစားမှုနဲ့တမောထားခံရတဲ့သူတွေဖြစ်တယ်လို့ကြာတာတွင်နေမှာတုံ့ပြန်ပြောဆိုလိုက်ပါတယ် FBI ရဲ့ညွှန်ကြားရေးမှူးဟောင်း James Comey ဟာဌာနရဲ့ကုန်သတင်းတွေကိုကြာစင်သွားအောင်လုပ်ပြီးတော့ဖျို့ဖျက်အခြေအနေနဲ့ခြံထားခဲ့တယ်လို့သမ္မတထရမ့်ကတင်းငွေတွေနေမှာ Twitter စာမျက်နှာမှာရေးသားခဲ့တဲ့အပေါ်အောက်လွှတ်တော်တရားရေးကော်မတီရှေ့မှာလာရောက်ထွက်ဆိုချိန်အတွင်းခရစ္စတိုဖာဝါရီကမှတ်ချက်ပေးပြောဆိုခဲ့တာပါ FBI အင်္ဂုနစ်တွေနဲ့ချီအုပ်ချုပ်ပြီးတော့ Hillary Clinton အပေါ်စုံစမ်းစစ်ဆေးမှုတွေကိုရိုးရိုးသားသားမလုပ်ခဲ့တဲ့ Comey ဟာ FBI ကိုလည်းဂုဏ်သိက္ခာကျောင်းလုပ်ခဲ့တယ်လို့ဖြိုဖျက်ဖြစ်အောင်လုပ်ခဲ့တာသမိုင်းမှာအဆိုးဆုံးအခြေအနေဖြစ်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမစိုးရိမ်ကြဘူးနဲ့ FBI ကိုဂုဏ်သိက္ခာပြန်လုပ်ပေးမယ်လို့လည်းသမ္မတ Trump ကရေးသားခဲ့ပါတယ်။ Trump ရဲ့ Twitter ကနေရေးသားချက်ကိုဝရီကတရိုက်တုံ့ပြန်တာမဟုတ်ပေမဲ့ FBI ရဲ့ဝန်ထမ်းတွေဟာအမေရိကန်နိုင်ငံသားတွေကိုအကြမ်းဖက်မှုနဲ့အခြားသောချင်းချောက်မှုတွေရန်ကလုကင်အောင်အစွမ်းကုန်လုပ်ကိုင်နေကြတယ်လို့အလေးနဲ့တုံ့ပြန်ပြောဆိုခဲ့တာပါ။ James Comey ကိုမေလမှာရထူးကဖယ်ရှားပြီးတော့ Warrigo Fabio FBI ညွန်ကြားရေးမှုအဖြစ်သမ္မတ Trump ကဩဂုတ်လမှာရွေးချယ်ခဲ့တာဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေတောက်ချာနေညာဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောညာမွတ်စလင်တွေထွက်ပြေးတာဆက်ရှိနေတုန်းပဲလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကြာသပတေးနေ့မှာပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့ရင်းနိုင်ငံကြားသဘောတူထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုထွက်ပြေးတာကြီးဆက်ပြီးရှိနေတာပါဒါပေမဲ့ထွက်ပြေးသူအကြီးအတွက်ကတော့နည်းလာပုံရပါတယ်ဩဂတ်စ်လ25ရက်နေ့ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အကြီးအတွက် 632,500 ရှိသွားဖြစ်ပါတယ်ပြီးခဲ့တဲ့လကလူ3သိန်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလူ1500ထွက်ပြေးသွားတယ်လို့ UNHCR ဘက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်အရေးပေါ်အခြေအနေဟာကမ္ဘာပေါ်မှာအလင်းမြန်ဆုံးကြီးထွားလာနေတဲ့ဒုက္ခသည်အကြက်တဲဖြစ်တယ်လို့ UNHCR ဒုတိယမဟာမင်းကြီး Kelly Clements ကပြောပါတယ်ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ရေရှည်တည်တတ်မဲ့နေရပ်ပြန်နိုင်ရေးအခြေအနေမျိုးမဟုတ်သေးပဲဒုက္ခသည်တွေဆက်ပြီးထွက်ပြေးနေကြတော့ပဲလို့လည်းဆိုပါတယ်ဒုက္ခသည်အများစုဟာပြန်သွားဖို့အတွက်ဘာမှမရှိတလို့ဖြစ်နေပြီးတော့သူတို့ရဲ့အိမ်တွေကြေးရွာတွေဖျက်ဆီးခံထားအကြောင်းလူမှုအဝန်းဝိုင်းတွေကြားနှဆိုင်တဲ့ကွဲပြားမှုတွေကိုလည်းဖြေလဲအောင်မဖြေရှင်းနိုင်သေးသလိုလူတွေသွားရေးလာရေးကလည်းတင့်တင့်လျောက်ပတ်အောင်မရှိသေးတဲ့အကြောင်းဒုတိယမဟာမင်းကြီးကပြောပါတယ်ဒုက္ခသည်တွေကိုနေရရင်းကိုပြန်ပို့မဲ့အစီအစဉ်ကိုနှစ်လအတွင်းစတင်ဖို့နဲ့နိုင်ငံခြားနိုဝင်ဘာ23ရက်နေ့ကသဘောတူထားပါတယ်ဒါပေမဲ့လည်းဒီလုပ်ငန်းဘယ်တော့ပြီးဆုံးမယ်ဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူးခင်ဗျာ
အမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့ကမ္ဘောဒီးယားဒုက္ခသည်90ကိုဒီဇင်ဘာလမှာအမေရိကန်ကနေနေရပြန်ပို့မယ်ဆိုတာကမ္ဘောဒီးယားလူဝင်မှုကြီးကြပ်ရေးဖက်ကအတည်ပြုကြောင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကပြောပါရယ်ဝါရှင်တန်အခြေစိုက်အရှေ့တောင်အာရှအရင်အမြင့်ကာကွယ်ပေးရေးဆိုင်ရာအဖွဲ့ SEARAC ကပုတ်ထူးနေမှာထုတ်ပြန်တဲ့ကြေညာချက်မှာတော့အဲ့ဒီဒုက္ခသည်တွေကိုနှစ်တုပ်ခွဲပြီးပြန်ပို့မယ်ပုံရှိပြီးပထမအတုပ်ကိုတော့ Christmas အားလိုက်ရမတိုင်ခင်ပြန်ပို့လိမ့်မယ်လို့ဖော်ပြထားပါတယ်။ဒုက္ခသည်တွေကိုမိသားစုနဲ့ခွဲပြီးတော့ပြန်ပို့မယ်ဒီလောက်ရကိုပြစ်တင်ရှုံချကြောင်းအားလိုက်ရမတိုင်ခင်ကလေးမှာပဲလူတွေကိုဒီလိုအတင်းကျပ်ပြန်ပို့မယ်အမေရိကန်နဲ့ကမ္ဘောဒီးယားအစိုးရရဲ့လုပ်ရဟာလုံးဝနှစ်သက်စရာမရှိဘူးလို့ SEARAC ညွှန်ကြားရင်းမှု Queen Dinch ကပြောပါတယ်။ကမ္ဘောဒီးယားကခမာစစ်အာဏာရှင်ရဲ့တန်ကိုခံစားခဲ့ရသူတို့အများများမှာ PTSD လို့ခေါ်တဲ့ပြင်းထန်တဲ့အာဏာကျုံ့ပြီးဆိုရင်ပူပေါင်းမှုလွန်ခဲ့လာတဲ့စိတ်ပိုင်းဆိုင်ရာယောဂါတွေခံစားကြသလိုအမေရိကန်တို့ရဲ့လူနေမှုဘဝပုံစံနဲ့လည်းတဟဇာတာမဖြစ်ကြပါဘူးဒုက္ခသည်တွေဟာအမေရိကန်မှာဆက်ပြီးတော့ရုန်းကန်နေကြသလိုအဲ့ဒီလိုစိတ်ပိုင်းဆိုင်ရာယောဂါတွေကြောင့်ရာဇဝတ်မှုကျူးလွန်လာနိုင်တယ်လို့အမေရိကန်ဆိုင်ရာကမ္ဘောဒီးယားတန်အမတ်ချွန်ပျောင်ယုံကပြောပါရဲ2018ခုနှစ်မှာကမ္ဘောဒီးယားဒုက္ခတွေနေရာထက်မနေနေရာရင်းပြောင်းဖို့မယ်လို့ဆရာရကကမန်ထားပါရဲ
ယောဘသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ကိစ္စအပေါ်မှာစီကံသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့သဘောတူညီမှုရခဲ့တယ်လို့ဗြိတိန်နဲ့ဥရောပသမဂ္ဂတို့ကထင်ကြပါတယ် Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆွေးနွေးမှုပထမအဆင့်မှာလုံလောက်တဲ့တိုးတက်မှုတွေရှိခဲ့တာကြောင့်အခုခါမှာကုန်သွယ်ရေးဆွေးနွေးမှုတွေကိုလှုပ်သွားတင်တယ်လို့ Brussels မြို့မှာဗြိတိန်ဝန်ကြီးချုပ် Theresa May နဲ့အတူပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဥရောပကော်မရှင်ဥက္ကဋ္ဌ Jan Clock Juncker ကပြောကြားခဲ့ပါတယ်ဘရပ်ဆဲလ်မြို့မှာအခုသတင်းပတ်အကုန်တွေ့ဆုံကြတဲ့အခါမှာလဲဥရောပခေါင်းဆောင်တွေဟာဗြိတိန်နိုင်ငံရဲ့ဗန္ဓာရေးသဘောတူညီချက်နဲ့ဆိုင်တဲ့စည်းကမ်းချက်တွေအိုင်လန်နဲ့နယ်နိမိတ်အခြေအနေနဲ့ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့နေရာမှာထိခိုက်သွားတဲ့သူတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့သဘောတူညီမှုကိုထောက်ခံသွားမယ်လို့မျှော်လင့်ရပါတယ်။အိုင်လန်နဲ့နယ်နိမိတ်ကိစ္စနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂရဲ့တခုတည်းသောဈေးကွက်ရဲ့လုံထုံးလုံနည်းတွေနဲ့အညီဆက်လက်လှုပ်ဆောင်သွားမယ်လို့အဲ့ဒီသဘောတူညီချက်ထဲမှာပြောထားပါတယ်ဗြိတိန်ဝန်ကြီးချုပ် Theresa May ကတော့ဒီသဘောတူညီချက်ရဖို့အတွက်နှစ်ဖက်စလုံးအနေနဲ့လွယ်လွယ်ကူကူရခဲ့တာမဟုတ်ပဲအားလုံးရဲ့အကျိုးစီးပွားအတွက်ခက်ခက်ခဲရယူခဲ့တဲ့သဘောတူညီမှုဖြစ်တယ်ဆိုပြီးတော့ပြောကြခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအကြီးအကျယ်လောင်နေတဲ့တော်မီကြီးဟာမနေ့ကြာတာပြနေ့အထိ၄ရက်ကြာလောင်ကျွမ်းနေဆက်ဖြစ်ပြီးတော့ဆန်ဒီယာဂိုမြို့မြောက်ပိုင်းကိုအလင်းမြန်ကူးဆဲလာနေပါတယ်။ကြာတာပြနေ့ညနေပိုင်းမှာတော့ Los Angeles မြို့မြောက်ပိုင်းကလူနေအိမ်တွေအပါအဝင်အဆောက်အအုံပေါင်း439လုံးမီထဲပါသွားတယ်လို့မိသက်အရာရှိတွေကပြောပါတယ်။ Santa Ana မြို့ဘက်ကတိုက်လာတဲ့လေပြင်းတွေကြောင့်မီးညွန်မီတောက်တွေပိုအားကောင်းလာတယ်လို့ Los Angeles ကနေ Pacific ကမ်းခြေတစ်ချက်တလျှောက်ဆန်နာဘာဘရာကောင်နီအထိတော်မီလောင်ကျွမ်းနေတာဖြစ်ပါတယ်ကယ်လီဖိုးနီးယားရဲ့၆တွေ့တဲ့သဲကန္တရနဲ့အလွန်အမင်း၆တွေ့ထိုင်းမိုင်းနေတဲ့အခြေအနေတွေကြောင့်တော်မီတွေတင်းငွေတွေအထိဆက်ပြီးလောင်ကျွမ်းနေမယ်လို့ခန့်မှန်းရကြောင်းကယ်လီဖိုးနီးယားမိသက်ဌာနကပြောပါတယ်တနာရီ145ကီလိုမီတာနှုန်းနဲ့တိုက်နေတဲ့လေပြင်းတွေကလည်းတောက်ကြနေခင်မိုင်းအထိဆက်တိုက်နေမယ်လို့ခန့်မှန်းရကြောင်း Los Angeles County မိသက်ဌာနအကြီးအကဲ Dallan Osby ကပြောဆိုသလိုအနေရရှိလို့ဘေးလွတ်ရာပျောက်ရှိဖို့သတိပေးလိုက်တာနဲ့ချက်ချင်းထွက်ကွာနိုင်အောင်လည်းအစ်စ်တင့်ပြင်ဆင်ထားကြဖို့သတိပေးသွားပါတယ်
2019ခုနှစ်ဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လန်ဒေါ့ဆုကိုတော့ပေါ်တူဂီနဲ့ရီယယ်မက်ဒရစ်တိုက်ဆင်မှုခရစ်စတီယာနိုရော်နယ်ဒိုကရသွားပါတယ်ရော်နယ်ဒိုကဘာစလိုနာတိုက်ဆင်မှုလီယိုနယ်မက်ဆီနဲ့ PSG တိုက်ဆင်မှုနေမာတို့ကိုကြော်ဖြတ်ပြီးတော့ဥရောပအကောင်းဆုံးဘောလုံးသမားဆုဒီရွှေဘောလုံးဆုကိုရသွားတာပါဒါဟာရော်နယ်ဒိုအတွက်တော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ရွှေဘောလုံးဆုကို၅ချိန်မြောက်ရတာဖြစ်ပြီးတော့အခုလိုရလိုက်တဲ့အတွက်သူဟာမက်ဆီရထားတဲ့စံချိန်နဲ့လည်းတူသွားပါတယ်ဒါပြင်ရော်နယ်ဒိုကဒီဆုကိုပြီးခဲ့တဲ့၅နှစ်အတွင်း၄ချိန်မြောက်ရလိုက်တာလည်းဖြစ်ပါတယ်ရော်နယ်ဒိုကတော့သူဟာတမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်လို့သူ့ပြီးတဲ့နောက်မှာပြောပါတယ်ရော်နယ်ဒိုဟာပြီးခဲ့တဲ့ဘောလုံးရာသီကရီယယ်မက်ဒရစ်အသင်းကိုစပိန်လာလီဂါဖလားအပြင်ဥရောပချန်ပီယံလိဂ်ဖလားလည်းရအောင်စွမ်းဆောင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်ကဒုက္ခသည်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်နေရပြင်ရအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေချိန်မှာပဲဒုက္ခသည်တွေကိုမကြာခင်စတင်လက်ခံနိုင်ဖို့မျှော်လင့်ကြောင်းမြန်မာအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ဒါ့အပြင်လည်းအကြမ်းဖက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းမှာခက်ခဲတဲ့အခြေအနေတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ကိုဆက်လက်ထွက်ပြေးလိုသူတွေလည်းရှိနေသေးပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားရမဆုမှုကဆက်ပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်ကနေသတင်းတစ်ပတ်ကိုလူပေါင်း 1,500 နှုန်းလောက်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်ဒုက္ခသည်တွေနေရပြန်ဖို့လက်တလောမှာဖြစ်နိုင်မလားလို့ကုလသမဂ္ဂကတန်တရားရှိနေပေမဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းပြီးပြန်လည်နေရာချထားရေးအမြန်ဆုံးဆောင်ရွက်ဖို့စီစဉ်နေတဲ့ကြောင်းပြောဆိုခဲ့တာပါဒုက္ခသည်တွေကိုအစောဆုံးနှစ်လအတွင်းပြန်လည်လက်ခံနိုင်ဖို့မျှော်လင့်ထားကြောင်းလည်းရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်။နှစ်နိုင်ငံသဘောတူစာချုပ်လုပ်ထားတယ်။စာချုပ်တိုင်းကတော့23ရက်17လကစာချုပ်ထုတ်တယ်။အဲဒါကြောင့်နှစ်လအတွင်းမှာပြည်내လက်ခံမှာဆိုတော့ 22nd January ကစပြီးတော့လက်ခံလို့ရပြီပေါ့နော်။ဘာလို့နေလဲဆိုတော့အစင်းလေးဖြစ်ဖို့အတွက်ကိုဆောင်ရွက်နေတယ်။စင်းလေးကဘာတွေဖြစ်မလဲဆိုတဲ့ခါကျတော့ reception site ကိုပထမဆုံးလုပ်နေတယ်။အဲဒါလည်းပြီးမှာပဲဒီတော့အတွင်းမှာအချိန်မီပြီးမယ် reception site ပေါ့ဒါကလက်ခံရေးစခန်း။အဲ့မှာကြာကြီးထားရလဲမဟုတ်ဘူး။ရဲတော့မို့နှစ်ရက်ပေါ့နော်အဲ့မှာတိရနဲ့ဒီလှဖို့ခေါင်းဆိုတဲ့ဈာစခန်းရှိတယ် drop in center လို့ပဲသုံးတယ် temporary place လို့ပဲသုံးတယ်အဲ့ဒါအကြာကြီးထားမှလည်းမဟုတ်ဘူးဒါကတော့တောင်ပြိုလက်ဝဲနဲ့ငခုရဘက်ကဝင်မှာဒီလားဆိုငခုရခုံးလားဆိုတောင်ပြိုလက်ဝဲအဲ့ဒါကြောင့်ဝင်မဲ့နေရာတွေနဲ့အနည်းဆုံးမှပြန်ဆောက်ဖို့ဆိုပြီးအခုစီစဉ်နေ
တယ်နိုင်ငံအစိုးရတွေကစီစဉ်နေပြီမဲ့ရခိုင်ပြည်နယ်ကလက်ရှိအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ရေရှည်တည်တတ်မဲ့နေရပြန်နိုင်မဲ့အခြေအနေမျိုးမဟုတ်သေးတဲ့အတွက်ဒုက္ခသည်တွေကဆက်ပြီးထွက် က်ပြေးနေကြတော့မယ်လို့လည်း UNHCR ရဲ့ဒုတိယမဟာမင်းကြီးကပြောပါတယ်။ဒီပေါ်မှာရခိုင်ပြည်နယ်တွင်နေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်အဓိကကတော့လုံခြုံရေးနောက်သွားလာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအပါအဝင်နေထိုင်လုပ်ငန်းစားသောက်မှုအရန်အခက်ခဲဖြစ်လာနေတဲ့အတွက်အခုလိုဆက်ထွက်ခွာနေကြတာလို့ရခိုင်ပြည်နယ်မောင်နှောဒေသခံမြို့တကြီးကျေးရွာသားရိုဟင်ဂျာမွတ်စလင်တို့ဖြစ်တဲ့ကိုလာထွန်းကအခုလိုပြောပြပါတယ်
။လူတွေကဒီဘက်မှာအတော်လာတွေလည်းအခုတိကျန်သက်တာတယ်ပြီးတော့အလို့အခိုင်လည်းမရှိရဘူးလူတွေမှာစားဝတ်နေလည်းတော်တော်လေးဒုက္ခရနေရတယ်ပြီးတော့ဆံမရပိုင်းအဆအဆအရာရာပေါ့လူတွေကဘာတကူမှအဆင်ပြေမှာမဟုတ်ဘူးနောက်ပြီးတော့ NVC ကိစ္စတူနဲ့အဆူရကလည်းအဲ့ဒါအထင်အရမှလုံးနေတယ်လူတွေကလည်းအဲ့ဒီကဲကူမယူရှင်ဘူးလက်မခံရှင်ဘူးဆိုတော့လူတွေကမျောလင်းချဲမေးပြီးတော့ဟိုဘက်ပဲသွားဖို့ဆုံးဖြတ်နေကြတာဒီတပည့်နဲ့ပြတ်တွင်းကြတော့နည်းနည်းအေးနေတယ်ဒီမှာအရင်တုန်းကတော့ပန်းလာပဲအရင်သလအရင်ကဟာဒီရောဆိုတော့ပြီးတော့နောက်တရားကနေအယောက်20ကျော်ကျော်ပန်းတယ်ပန်းပြီးတော့သူတို့အမှုဆွေးတာကအာစာနဲ့ပတ်သက်တဲ့ဆန်းနွေမှုရှိရဆိုပြီးတော့တွက်လာတွေကခံတက်ထားလုံးပဲပြီးတော့အလို့အခိုင်တွေကလည်းအရင်လူမရှိကြဘူးပြီးတော့ဒီမှာရွာတွေကလည်းတိရှင်ရမှုစုစုပေါင်းရွာတော်မှာဟို15ရွာလောက်ပဲရှင်နေတာဆိုတော့လူတွေမှာအလို့အခိုင်လည်းမရှိကြဘူးပြီးတော့ညောင်းလေးချက်မရှိကြဘူးပေါ့စင်ယူလက်ကကရှိတယ်ပြီးတော့ပုဂ္ဂလိကစင်ယူတွေပါလည်းမရှိဘူးပုဂ္ဂလိကဆရာဝန်လည်းမရှိဘူးဆိုတော့အဲ့လိုဆက်မရေးနဲ့ဟိုပတ်သက်လာရင်အရင်ကုကိုပဲအားကိုးနေရတယ
်အခုလိုရိုဟင်ဂျာမွတ်စလင်တွေဆက်လက်ထွက်ပြေးနေကြတဲ့အခြေအနေပေါ်မှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအဓိကဥဆောင်စီစဉ်နေသူတူဖြစ်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအကြမ်းဖက်မှုတွေမရှိတော့တယ်လို့မြမပတ်ချန်းကနေတွန်းထုတ်နေတာလည်းမရှိပါဘူးလို့အခုလိုပြောပါတယ
်ဒီမှာဘာမှမဖြစ်ဘူးဒီဘက်မှာနေတော့ဟိုဘက်မှာလည်းကြောက်နေတယ်ဆိုပြီးအဲ့လိုပဲဆက်ဖြစ်နေတာလားအဲ့ဒီသဘောမျိုးပေါ့ဘာဖြစ်လို့ဆိုတော့ဒီမှာစားနိုင်တာလည်းအကုန်လုံးပြည့်စုံပြီးနေတာပဲလေအဲ့ဒါကြောင့်မလို့အကြောင်းတစ်ခုခုဘာဖြစ်နေတာလဲပေါ့နော်သူတို့ဟိုဘတ်တိုမျိုးဆွဲခေါ်နေတာလားတွန်းလွတ်တာတော့မရှိဘူးဒီဘက်ကတွန်းတာမရှိဘူး push ဆွာမရှိဘူးပူးများဖြစ်သလားပေါ့ဟိုဘက်ကရောဘာအတွက်ကိုဘလို့လုံးနေတယ်မသိဘူးဒါပေမဲ့အခုရဲ့ပိုင်းကြီးကတော့တော်တော်နေရောပါပြီပြန်ထွက်တာလေ
ပြန်လည်လက်ခံနေရချထားရေးနှစ်လအတွင်းစတင်မှုနှစ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကသဘောတူထားခဲ့တာဖြစ်ပြီးလာမယ့် January လနောက်ဆုံးပတ်အတွင်းမှာတော့ဒုက္ခသည်တွေကိုတရားဝင်လက်ခံနိုင်ခြင်းရှိတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်အခုလိုဘင်္ဂလားဒေ့ဘတ်ချန်းကမွတ်စလင်တွေကိုပြန်လည်လက်ခံဖို့ပြင်ဆင်နေတယ်လို့ရခိုင်ပြည်နယ်အတွင်းမှာပဲဘေးလူရောကိုထွက်ပြေးသွားကြရတယ်ရခိုင်တိုင်းရင်းသားတွေပါဝင်ဟိန္ဒူဘာသာဝင်တွေမျိုးသက်ခမီးစားတဲ့အခြားဌာနတိုင်းရင်းသားတွေလည်းပြန်လည်နေရာချထားရေးကျစ်လက်အင်အားစီမံကိန်းတွေတိဆောက်ပေးနိုင်ရေးစီစဉ်ပေးနေတဲ့အကြောင်းလူငယ်ပြန်ဝင်ကြီးကပြောပါတယ်
မဆူမတင်ပြခဲ့တာဖြစ်ပါတယ်တဆက်ထမပဲဒီကနေ့မနေ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေသဖွံ့ဖြိုးရေးခီးစဉ်တွင်အန်းကနေစစ်တွေလာမြေပုံမြို့နယ်ရောချောင်းတရာအနီးမှာဝန်ကြီးချုပ်ရင်နှန်းဖြတ်တန်းပြီးတဲ့နောက်မိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဝန်ကြီးချုပ်ရင်နှန်းဖြတ်တန်းပြီးတနင်္လာလောက်အကြာမှာပောက်ကွဲတာဖြစ်ပေမဲ့တမတော်ရင်နှန်းဖြတ်တန်းချိန်မှာပောက်ကွဲတာကြောင့်တမတော်သားတချို့ထိခိုက်ဒဏ်ရရှိခဲ့ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့ပြောခွင့်ရသူကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူးနဲ့အစိုးရအဖွဲ့ဝင်တချို့ဟာဂွဟာတန်တွဲတောင်ကုန်းဒေသဖွံ့ဖြိုးရေးခီးစဉ်ကအပြန်ဒီကနေ့မနေ့ရန်ကုန်စစ်တွေကာလန်တိုင်းအန်းကနေစစ်တွေအလာမြေပုံမြို့နယ်အတွင်းဖြတ်တန်းချိန်မှာပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုဟာဝန်ကြီးချုပ်ရင်တန်းဖြတ်တန်းပြီးနောက်ပောက်ကွဲခဲ့တာဖြစ်ကြောင်းဝန်ကြီးချုပ်ရဲ့ကိုရီးယားရှိဦးကျော်ခင်ကပြောပါတယ်ဝန်ကြီး
ချုပ်ရင်လည်းတော်တော်ကြီးမှဘုံပေါက်တာပဲခမင်းကျေကတော့ဆင်းအောင်မင်းနဲ့ရှင်ပေါ့လို့ဒီရလေကိုရောချောင်းတက္ကနာမှာရောချောင်းတက္ကနာမှာဆိုတော့မိုင်းတိုင်းလေးဆင်းရလို့ပြောခုနကတစ်ခေတ ాయి ဝန်ကြီးမှာပဲဆို
ဘုံပေါက်ကွဲမှုဟာဝင်ကြီးချုပ်ကိုပြစ်မှတ်ထားတိုက်ခိုက်တာမဟုတ်နိုင်ကြောင်းလည်းဦးကျော်ခင်ကပြောပါတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစီပင်တာယာရေးဝင်ကြီးဦးမင်းအောင်က
ကျွန်တော်ကဝင်ကြီးချုပ်နဲ့အတူတူလာပေမဲ့ကျွန်တော်ကအမ်းမှာကြံခဲ့တယ်အမကတော့ဟာစီမံနဲ့ပြည်လည်းလုပ်ငန်းတွေဟိုနည်းနည်းစစ်စစ်ကိုကြံခဲ့တာအဲသူတို့ကမနေ့အစိုးရ6နာရီထွက်သွားတော့သူတို့မင်းများနာလောက်ရောက်တဲ့အချိန်ပေါ့သူတို့မိုင်30ကျော်လောက်ဟိုဝေးသွားတဲ့အချိန်တနာရီလောက်အချိန်ရောက်ွာပြီးတော့ဟိုသူတို့နောက်မှာအဲမိုင်းပေါက်တယ်တော့သိရတယ်နော
်မိုင်းပေါက်ကွဲတာဟာတက်မတော်ရင်တန်းဖြတ်တန်းစဉ်ပေါက်ကွဲတာဖြစ်ကြောင်းလဲဦးမင်းအောင်ကအခုလိုဆက်ပြောပါတယ
်တက်မတော်သားတွေမြင်နာလို့ပြပါတယ်တမ်တို့ကဒစီရမှန်ကွဲပြီးတော့အဲတမ်တို့က၄ယောက်လောက်ထိခိုက်တိုင်ရတယ်လို့ပြောတ
ယ်တမ်မော်ရင်၄ဆင်းဖြတ်သွားစဉ်တတိယမြောက်ကားကိုဆွဲမိုင်းနဲ့တိုက်ခိုက်ခံရတာဖြစ်ပြီးဘုံပေါက်ကွဲပြီးတဲ့နောက်တမ်မော်ရဲတပ်ဖွဲ့နဲ့မြို့နယ်အာဏာပိုင်တွေဟာအခင်းဖြစ်ပွားရာကိုတွားရောက်ရှင်းလင်းခဲ့ပါတယ် လက်သက်တရခံဖော်ထုတ်နိုင်မှုအခြေအနေကိုမေးမြန်းဖို့ပြည်နယ်ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟာ9ရက်နေ့ကအမ်းမြို့မှာညအိပ်ပြီးဒီကနေ့မနေ့အစောပိုင်းကထွက်ခွာခဲ့ရမှာနေကင်း2နာရီလောက်မှာစစ်တွေမြို့ကိုဆက်ရောက်ခဲ့ပါတယ်။ဒီလ9ရက်နေ့ကလည်းမြောက်ဦးမြို့နယ်ရန်ကုန်စစ်တွေကာလာမိုင်းတိုင်အမှတ်113နဲ့113မြင်းဆောင်1အကြားတန်တရာအောင်မှာလက်လုံမိုင်းပုံးနှလုံးတွေးရှိပြီးတမ်ရော်နဲ့ရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနဲ့နိုဝင်ဘာလအတွင်းကလည်းရန်ကုန်စစ်တွေကာလာမှာပောက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့ပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူလက်ချက်ဆိုတာမသိရပေမဲ့ရခိုင်ပြည်နယ်အတွင်းမှာ ARSA ခေါ်မွတ်စလင်လက်နက်ကိုင်အဖွဲ့နဲ့ AA ခေါ်ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေလှုပ်ရှားနေတာရှိပြီးလောလောဆယ်မှာတော့ချင်းပြည်နယ်ပလဝဒေသမှာ AA တပ်ဖွဲ့နဲ့စူအတက်မရော်အကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်
။ကိုမိုးဇော်သတင်းပေးပို့ခဲ့တာပါရှင်။မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်9သိန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်တွေရဲ့နေရေးထိုင်ရေးအခြေအနေအကျတဲတွေဟာပြီးခဲ့တဲ့လပိုင်းအတွင်းပိုပြီးဆိုးလာတယ်လို့လည်းပြောဆိုနေပါတယ်။မလေးရှားနိုင်ငံကတဆင့်အမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့နှစ်ပိုင်းတွေကတည်းကရောက်ရှိခဲ့ပြီးနယူးယောက်ပြည်နယ်ဆီရာကော့စ်မှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တယောက်အကြောင်းကို VOA သတင်းတောက်ဆာဗာရှာခန်သတင်းပေးပို့ထားတာကိုဆက်လက်ပြီးတင်ပြပေးပါမယ်ရှင်။တခြားရိုဟင်ဂျာမွတ်စလင်တွေလိုပဲကစ္စမိုဟာမက်ရဲ့ဇာလန်ကထူးခြားတဲ့ဇာလန်တော့မဟုတ်ပါဘူးမိသားစုအတွက်တငါတဲ့ဖြစ်အလုလုကရင်ရဲတွေရိုက်နေတာကိုခင်ရလေးရှိတယ်လို့ပြောပြပါတယ်တခါကဆိုသူ့ကိုယ်သူတည်ပြီးလို့တော့ထင်ခဲ့တယ်လို့ပြောပြပါတယ
်မြမအစိုးရကကျွန်တော်ကိုအသက်မွေးဝမ်းကြောင်းအတွက်အလုလုခွင့်မပေးပါဘူးမိသားစုအတွက်စားရေးတောင်ရေးအခက်အခဲကြုံရပါတယ်ကျွန်တော်မှအမေရဲ့ညီမလေးရဲ့ရှိပါတယ်ဆက်နေလို့မရတော့တဲ့အတွက်ဘင်္ဂလားဒေ့ရှ်ကနေမလေးရှားကိုထွက်ပြေးခဲ့တာပ
ါအဓိကကတော့ကလေးတွေရဲ့ရှေ့ရေးပညာရေးအတွက်လို့ကီဆမ်ကပြောပါတယ
်ဘေဘာမားမေ
မြန်မာပြည်ကကလေးတွေအားလုံးဒီပါစာအလကားတင်နိုင်ပေမဲ့ကျွန်တော်တို့ရိုဟင်ဂျာတွေတော့တင်ခွင့်မရပါဘူ
းဒီလိုတင်ခွင့်မရတဲ့အတွက်ရိုဟင်ဂျာ90ရာခိုင်နှုန်းဒီပါပညာမတကြဘူးလို့ဆိုပါတယ်မြန်မာအစိုးရကရိုဟင်ဂျာဆိုတာမရှိဘူးလို့ညင်းဆိုရင်သူတို့ဟာပြည်ပဝင်လာတဲ့ဘင်္ဂလီတွေအဖြစ်သာသတ်မှတ်ထားတာပါမြန်မာစစ်တပ်ဟာရိုဟင်ဂျာမိန်းကလေးတွေအမျိုးသမီးတွေကိုအာဓမ္မပြုကျင့်ခဲ့တယ်နောက်သူတို့နေအိမ်တွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့လည်းကစ်ဆင်ကပြောပါတယ်ဒီလိုဒုက္ခတွေတွေပေါ်လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်တယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေလည်းမတန်မျိုးစုံနဲ့ဆွဆွဲပေမဲ့မြန်မာအစိုးရဘက်ကတော့ဒီလိုဆွဆွဲချက်တွေမဟုတ်မမှန်တဲ့အကြောင်းအမြဲတစေညှင်းဆို့ထားတာပါကစ်ဆမ်ကတော့သူဘင်္ဂလားဒေ့ရှ်ကနေမလေးရှားကိုထွက်ပြေးလာပေမဲ့ကလေးတွေစာသင်ဖို့အခက်အခဲရှိတာကြောင့်နိုင်ငံတကာဒုက္ခသည်ဖြစ်လျှောက်ထားခဲ့တာလို့ဆိုပါတယ
်ကျွန်တော်ကလေးတွေပညာတတ်ကြီးတွေဖြစ်စေချင်ပါတယ်တယောက်ကိုဆရာဝန်တယောက်ကိုကျောင်းဆရာဖခင်သခင်ရဲ့အလိုအရကျွန်တော်ငွေရှာရပါလိမ့်မယ်
ကဆမ်ရက်ကလေးတွေဟာကျောင်းမှာပညာထူးကျွန်းသူတွေပါ။ဩဂုတ်လအတွင်းရိုဟင်ဂျာအကြမ်းဖက်သူတွေကမြန်မာလုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်ပြီးမြန်မာတပ်မတော်ဘက်ကနေမြေရှင်းလင်းရေးတွေလှုပ်တဲ့အချိန်နောက်ဆက်တွဲအခြေအနေတွေကိုလည်းသိထားကြပါတယ်။ကက်သလစ်ဒုက္ခသည်စောင့်ရှောက်ကူညီရေးအဖွဲ့ကဖီလီဆာကက်ထရီဂွန်ကတော့ဆီရာကော့စ်ကိုဒုက္ခသည်တွေရောက်လာဂါဇာကကြောက်ရွံ့စိုးရိမ်စိတ်တွေရှိပေမဲ့အချိန်ကြာလာတာနဲ့အမြယုံကြည်မှုတွေပိုရလာတယ်လို့ပြောပါတယ
်မြန်မာပြည်မှာလည်းသူတို့ကိုပြစ်ပယ်ထားကြတာလက်မခံကြဘူးကံကောင်းကျင်တော်ဒီမှာမွတ်စလင်အတိုင်းဝိုင်းရှိတော့သူတို့ကိုကြိုးဆူကြတယ်ရေပုံရအားဖြင့်တော့ဒီကိုရောက်လာတဲ့မြန်မာတွေလည်းသူတို့ကိုကြိုးဆူကြပါတယ
်ကက်ဆမ်ကတော့သူမိသားစုအမေရိကန်ပြည်ထောင်စုမှာအမြဲနေထိုင်ခွင့် green card ရထားတဲ့အကြောင်းပြောပြပါရယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်မှာကြံခဲ့တဲ့မိသားစုဝင်တွေကိုတတိယတဲ့အကြောင်းနဲ့အမြဲတစေဆူတောင်းနေတယ်လို့ဆိုပါရယ်။အမေရိကန်ပြည်ထောင်စုမှာအလုပ်လုပ်ရပ်တည်ခွင့်ရပြီဆိုတာနဲ့မိသားစုအတွက်ရပ်တည်ရုန်းကန်ရတာလည်းကက်ဆမ်အတွက်လွယ်ကူလှတာတော့မဟုတ်ပါဘူး။အလုပ်၃ခုလုပ်ရင်မကြခင်ကပဲကားလေးတစ်စင်းဝယ်လိုက်တဲ့အတွက်အလုပ်သွားတာကတော့ပိုအဆင်ပြေတယ်လို့သူကပြောပါရယ်ရှင်။ဒီရေမြန်မာပိုင်းတောက်တာနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သမ္မတဦးထင်ကျော်ဂျပန်နိုင်ငံကိုသွားရောက်မယ့်အကြောင်းကိုတင်ပြပေးပါမယ်ရှင်။သမ္မတဦးထင်ကျော်ရှစ်သတင်းပတ်ထဲသွားရောက်မယ့်ဂျပန်နိုင်ငံခီးစဉ်အတွင်းရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကဆောင်ရွက်နေတာတွေကိုထောက်ခံမှုပိုရလာအောင်ဂျပန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးလိုက်မယ်လို့ဂျပန်နိုင်ငံမှာရှိတဲ့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။သမ္မတဦးထင်ကျော်ဟာဒီဇင်ဘာ12ရက်ကနေ15ရက်နေ့အထိ တိုကျိုမြို့မှာကျင်းပမဲ့ကဘာလုံးဆိုင်ရာကျန်းမာရေးညီလာခံကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကအပြည့်စုံတင်ပြမှာပါရှင
်ဂျပန်နိုင်ငံတိုကျိုမြို့ Prince Hotel မှာဒီဇင်ဘာလ12ကနေ15ရက်နေ့ထိကျင်းပမဲ့လူသားတိုင်းကျန်းမာရေးစောင့်ရှောက်မှုခန်းစား권ဆိုင်ရာညီလာခံ UHC Forum ကိုတက်ရောက်ဖို့သမ္မတဦးထင်ကျော်ဂျပန်နိုင်ငံကိုချစ်ကြည်ရေးခီးတွားရောက်မှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရ UHC ကျန်းမာရေးညီလာခံကိုတက်ရောက်ဖို့နဲ့နှစ်နိုင်ငံဆက်ဆံရေးမြင့်တင်ဖို့မကြာမီကာလအတွင်းဂျပန်နိုင်ငံကိုတရားဝင်ချစ်ကြည်ရေးခီးစဉ်အဖြစ်သမ္မတဦးထင်ကျော်တွားရောက်မှာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ဒီခီးစဉ်ဟာသမ္မတအဖြစ်တာဝန်ထမ်းဆောင်ခြင်းကစပြီးသမ္မတဦးထင်ကျော်ရဲ့ပထမဦးဆုံးဂျပန်နိုင်ငံခီးစဉ်လည်းဖြစ်ပါတယ် UHC ကျန်းမာရေးညီလာခံကိုတက်ရောက်မဲ့သမ္မတဦးထင်ကျော်ရဲ့ဂျပန်နိုင်ငံချစ်ကြည်ရေးခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍကိုမြင့်တင်နိုင်မဲ့အကူအညီရရှိရေးကိုဆွေးနွေးလိုက်မယ်လို့ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကနေမကြာသေးမီကမှအငြင်းစားယူသွားတဲ့ညွှန်ကြားရေးမှူးချုပ်ဟောင်းဒေါက်တာမြင့်ဟန်ကပြောပါတယ
်ဆိုတော့ဂျပန်ကတော့ကျွန်တော်တို့ကူညီခဲ့တဲ့အပိုင်းတွေအများကြီးရှိပါတယ်လက်ရှိလည်းစေယုံတွေပေါ့စေယုံတွေ upgrade လုပ်တာတွေလည်းဂျပန်ကကူညီနေတယ်နောက်စေယုံအစ်စ်တွေဆောက်ဖို့လည်းသူတို့ကူညီတာရှိပါတယ်ပြီးတော့ဒီနောက်ပိုင်းကူညီမှုတိုးချဲ့ဖို့တော့လားလာရှိတာပေါ့နော်ဆရာကြီးသိတယ်။နောက်ဂျပန်ကတော့အစင်လာလဲရှိခဲ့တယ်။ကူညီတဲ့စင်လာလဲရှိတော့ဆက်ပြီးတော့ကူညီတို့ခွင့်လန်းလဲရှိမယ်ဖြစ်ပါတယ
်။အခုကာလဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုကုလသမဂ္ဂအမေရိကန်နဲ့အနောက်နိုင်ငံတွေကပြစ်တင်ဝေဖန်ဖိအားပေးနေခြင်းလည်းဖြစ်ပါတယ်။ဒါကြောင့်သမ္မတဦးထင်ကျော်ရဲ့ဒီဂျပန်ခီးစဉ်မှာရခိုင်အရေးနဲ့ပတ်သက်လို့ဂျပန်နိုင်ငံရဲ့အထောက်ခံမှုပိုရလာအောင်ဆွေးနွေးမှုတွေရှိလာနိုင်တယ်လို့တိုကျိုမြို့ကဂျပန်မြန်မာအရေးလေးလာသူဦးကျွကျော်စိုးကသုံးသပ်ပါတယ်
။ဓမ္မဦးထင်ကျော်လာတဲ့မှာလေဝင်းရအဘေးနဲ့အတူညစာစားရင်းနဲ့လက်ရှိရခိုင်ရေးတော့ပါမလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့ဆိုတော့တကဘာလုံးမှာဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့အုံကျွကျော်ဖြစ်နေတော့ဂျပန်အနေနဲ့လည်းကနပတ်သက်ပြီးတော့ဒီခုခုတော့ထုတ်ပေါ်ပြောမလို့ထင်တယ်။ဒီဆိုရင်ပူပန်တယ်ပေါ့ဗျာ။ဆိုတော့တစ်ချက်ကဘင်္ဂလားဒေ့ရှ်နဲ့ဗမာကြားမှာဒီသတိရတဲ့ဒီမစင်လေးပြန်လာဖို့ကိစ္စကိုအကောင့်ထဲပုံမဲ့အစီအစဉ်ကိုလည်းအများဆုံးစတင်တော့မယ်ဆိုတဲ့ခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သမရဦးထင်ကျော်ကဘယ်လောက်တိုင်းတာဒီသူချစ်ထွန်းနေပါပြီဆိုတဲ့ဟာလောက်တော့မလို့ကျွန်တော်ယူဆပါတယ
်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့စိတ်အားထက်သန်နေတဲ့ဂျပန်ကုမ္ပဏီတွေဟာလက်တွေ့မှာထင်သလောက်ရင်းနှီးမြှုပ်နှံဖို့မလာရောက်နိုင်သေးတာကြောင့်သမရဦးထင်ကျော်ရဲ့ခီးစဉ်အတွင်းဂျပန်ရဲ့ယင်းနှီးမြှုပ်နှံမှုတွေအများဆုံးလာရောက်ဖို့ကိုဆွေးနွေးနိုင်တယ်လို့ဦးကျော်ကျော်ဆိုကမြင်ပါတယ
်။အဲစီးပွားရေးပတ်သက်တဲ့ဂျပန်ကတော့ဝါယူယင်းနှီးမြှုပ်နှံမှုတွေလှုပ်ချင်တာတော့ဒါတော့အမှန်ပါပဲ။ဒါပေမဲ့ဝါပြည့်လက်ရှိအခြေအနေတွေအရဂျပန်ကုမ္ပဏီတွေကထဲထဲဝင်ဝင်လှုပ်ခိုက်ဖို့နောက်ပြတ်ပြတ်ပြတ်ပြတ်ဝင်ရောက်လှုပ်ခိုက်ဖို့ဆိုတော့နည်းနည်းတုံ့ဆုံနေလို့ယူဆပါတယ်။ပြီးခဲ့တဲ့တတိယနှစ်ပတ်လောက်ကပဲဗမာပြည်ကအဖွဲ့တစ်ဖွဲ့ဟိုကုမ္ပဏီတွေအကြီးကဲတွေဒီကောင်ရောက်လာပါသေးတယ်ရောက်လာပြီးတော့ဒီမှာရှိတဲ့ဂျပန်ကုမ္ပဏီတွေနဲ့ယင်းနှီးမြှုပ်နှံမှုတွေလုပ်ဖို့အတွက်ထိတ်ခေါ်တာမျိုးဆွေးနွေးတာမျိုးအခြေအနေတွေပြသတော့လုပ်ခဲ့လို့ကျွန်တော်သိရပါတယ်ခင်ဗျ။အခုဒီမှာဥတင်ကျော်လာတဲ့အခါမှာစီးပွားကိစ္စကိုလည်းဝင်းရုပ်ရှင်စုအားဖြင့်ဆွေးနွေးပြမယ်လို့ယူဆပါတယ
်။တကဘာလုံးလူတိုင်းကျမ်းမာဆိုတဲ့ဆောင်းပုဒ်နဲ့ရှေ့သတင်းပတ်တဲ့သမရဥတင်ကျော်တက်ရောက်မဲ့ UHC ညီလာခံမှာတော့လူသားတိုင်းကျန်းမာရေးစောင့်ရှောက်မှုခံစား권ရစေမဲ့ဘယ်လိုလှုပ်ရှားမှုမျိုးတွေလှုပ်ဆောင်သွားကြမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ဆွေးနွေးကြမယ်လို့ညီလာခံတာဝန်ရှိသူတွေကကြေညာထားပါတယ် UHC ညီလာခံကိုအရက်ဖက်အဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲနဲ့ဒီဇင်ဘာလ12ရက်နေ့မှာစတင်မှာဖြစ်ပြီးဒီဇင်ဘာလ13မှာတော့ဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြမှာပါဒီဇင်ဘာ14ရက်နေ့ကျရင်ဖိတ်ကြားထားတဲ့နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပြီးဒီဇင်ဘာ15ရက်အပိတ်နေ့မှာတော့အရက်ဖက်အဖွဲ့အစည်းတွေထပ်မံဆွေးနွေးကြဖို့ရှိပါတယ်။ဒီဇင်ဘာ12ရက်နေ့ကို UHC Day အဖြစ်ကုလသမဂ္ဂက2022ခုနှစ်ကစပြီးသတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝေအောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရိုက်သားပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သူရစုံလင်းအမေရိကန်တခွင်အစီအစဉ်တွေအပြင်
တဘာဝတက်မတူတဲ့တတ်ထူနှမျိုးကြားမှာလျှက်စစ်စီးပါတယ်အဲ့ဒါကြောင့်ဖားရဲ့အကြောလေးတွေကတုံတုံသွားတဲ့အခါကျတော့ပထမဆုံးသူတို့ထင်ခဲ့တာကတော့
ဒါကတော့သိပ္ပံနဲ့နီးပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်ကရင်တိုင်းသူဒေါက်တာစင်ဒီယာမောင်ဟာရှစ်လီလုံဒီမိုကရေစီအရေးတော်ပုံကြီးကြောင်းထမ်းမြမနေစမဲဆောက်မြို့ကိုရောက်ရှိလာခဲ့ပြီးမေတော်စေခန်းကိုလူနာကရင်အနေငယ်နဲ့စတင်ဖွင့်လင်းခဲ့ရမှာအခုဆိုရင်ဒီစေခန်းဟာမြမတိုင်းရင်ဒုက္ခသည်တွေရွှေ့ပြောင်းအလုပ်သမားတွေနဲ့မိဘမဲ့ကလေးသူငယ်တွေအတွက်လူမှုရေးနဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြစ်စည်းပေးရဌာနကြီးဖြစ်လာခဲ့ပါပြီသူရဲ့ကုလိုရိုးရှင်းတဲ့စေတနာနဲ့အများကောင်းကျိုးအတွက်မဆုံမနစ်ဆောင်ရွက်ပေးမှုကြောင့်ဒေါက်တာစင်ဒီယာမောင်ဟာနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာစုအတော်များများလည်းချီးမြှင့်ခြင်းခံခဲ့ရပါတယ်ဒီဇင်ဘာလ6ရက်နေ့ကအသက်58နှစ်ပြည့်ခဲ့တဲ့ဒေါက်တာစင်ဒီယာမောင်အနေနဲ့ထိုင်းမြန်မာနယ်စပ်မှာ28နှစ်ကြာသူဖြတ်သန်းခဲ့တဲ့ဘဝကိုဘလို့ပြန်ပြောင်းသုံးသပ်ထားတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားတာကိုနားဆင်ကြရအောင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my
ကျမတက္ကစင်ဒီရဲ့အခုဒီဇင်ဘာ6ရက်နေ့ဆို58နှစ်ပြည့်ပြီဆိုတော့ happy birthday ပါ ဆီယမဒီ1988ခုနော်ဒီမိုကရေစီရေတော်ဘုံကြီးနောက်ပိုင်း1988ခုနှစ်မှာထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းကိုရောက်လာပြီးတော့ပြန်ပြောင်းကြည့်မယ်ဆိုလို့ရှိရင်58နှစ်မှာ28နှစ်ဒီကဒီထိုင်းမြန်မာနယ်စပ်ကိုရောက်နေတာပေါ့နော်တော်တော်လေးလဲကြာသွားပြီလို့ဆိုရပါမယ်ဆီယမထွက်လာစတဲ့ကဆီယမမြန်မာနိုင်ငံကိုပြန်သွားရမယ်လို့ပြောလင်းခဲ့ပါလားရှင
်ကျွန်တော်တို့ဒီရှေ့ရှေ့ရှေ့ခုနဲ့ထွက်လာတော့ကအလုံးပေါ့နော်ဒီကျွန်တော်အပအဝင်အကြောင်းပြုကြောင်းသားတွေရောဒီမြန်မာမှာရှိနေတဲ့မြန်မာဒုက္ခတွေပါဝင်ပေါ့နော်ဒါကတော့ဒီရှေ့ရှေ့ရှေ့ရဲ့ချင်းချင်းမကြခင်3လ6လအတွင်းမှာဒီကိစ္စအပြောင်းလဲပြီးရှိကြပြီးတော့ဒီဒုက္ခတွေရောဒီမဆောက်ရတဲ့အကြောင်းသားတွေရောနာရပြည်ပြည့်ရှုပြောင်းလဲပြီးတွေ့ရပေါ့နော်ခုအင်ကိုရောလုံးလုံးချီချောချီချလက်ချပြန်နိုင်ကြမယ်ပေါ့နော်ဒီကောင်းမွန်ကိုတက်လာပြီးတော့နော်ဒီအလုံးတွေဝင်တော့ဒီနိုင်ငံတော့ဒီပွားရင်းပြန်လေးပြောက်ရေးအတွက်အလုံးကလုံးလုံးချီချောနေရပါတော့
ခုလိုမျိုးလင်းကျဲရှိခဲ့ပြီမယ်လို့လေခုဆိုဆီယမဒီမေရိုစိကန်ရောက်တာ28နှစ်ရှိသွားပြီဆိုတဲ့ခါကျတော့ဆီယမဘယ်လိုပြန်နေတုံးသက်ပါလဲဆီယမ
တုံးသက်ချဲနေနေပြောမှရှင်တော့ငါကကိုရရှိရဆရာချပြီးတော့ကျွန်မတို့ဒီငါကတိတာတမိုင်းလုပ်ငန်းတွေပေါ့နော်ဒီငါကတခြားလောကထိုင်းနိုင်ငံအောင်မြန်မာပြည်ထဲမှာအောင်ပေါ့နော်ကျွန်မရေးဆက်ရမယ်ဆက်ရှောက်ဖို့ပြင်ပြီးတယ်ဒီလိုလားတော့ကိုယ်နိုင်ငံနဲ့ဖြစ်နေတဲ့နေထိုင်နေတော့ဒီစတိတခါလေးပေါ့နော်ဒါအဲဒီကိုရှိနေတဲ့အတွက်ကြောင့်ဒီလူတို့တွေရဲ့ကိုရှိကြောင်းကိုထိုင်ဖို့ဒီသူတို့ကျောင်းဒီလောက်ကိုင်ခွင့်ရရှိဖြစ်စေလို့ချုပ်လို့ရဖြစ်စေကိုရှိကြောင်းတွေထိုင်ဖို့ရှိကြတယ်တစ်ချိန်တည်းမှာလည်းတရားသားတွေရှိတဲ့ဒေသတွေမှာများစုကလည်းဒီကခါတွေရှိတဲ့အတွက်ကြောင့်တော်တော်များထိုင်နိုင်ငံထဲမှာဒီခုလူကြတဲ့ဒုက္ခတွေဖြစ်နေနေကြတာရောဒီပြည်ရဲ့ဒုက္ခတွေရောဆက်ရှိနေကြတာရဲ့နောက်ပိုင်းမှာတော့ဒီရှုပြလူတွေပုံတော့များလာတဲ့ပုံမှာဒီကျွန်တော်တို့နေဆက်ကြတာမှာကျွန်မရေဆက်ရှောက်မှုစနေနဲ့ဒီပြည်သူလူတွေကဆက်ပြီးတဲ့စနေတွေပို့ပြီးတော့အကောင်လာအောင်ဆောင်ရွက်ဖို့ရှိတော့လဲလူတွေချစ်ချင်ခွဲစည်းရဲ့အဲဒီမှာထောက်ရမှာတော်တော်များများကထုတ်ကဲဖို့ပြောလာကြတယ်ပေါ့နော်ဒီလူတွေခွဲစည်းချက်နဲ့ခွဲစည်းနဲ့ခွဲစည်းချက်ဖြစ်မှာနော်ဒီကျွန်မရေပညာရေးကဖေးလုံးဝလေးကိုပေါင်းဆောင်ရင်လည်းကျွန်မတို့ရဲ့လူတွေချစ်ပြုခွဲစည်းရဲ့အားတွေလည်းပို့ပြီးတော့ပြန်လာတယ်သူလက်ရှိနေနေနိုင်ငံရေးဖြစ်စေဒီမှာဒီက အဖြစ်ပြုလူတို့ဖွဲ့စည်းရင်းနဲ့လည်းနိုင်ငံမှာရှိတဲ့အစိုးရတွေနဲ့ဆက်ဆက်ဆောင်ရွက်နိုင်ပြီးတော့နိုင်ငံနှစ်ခုကြားထဲမှာရှေ့ပြောင်းနေတဲ့လူတို့တွေဒုက္ခတွေတွေကျန်းမာရေးပြည်နယ်လက်ဆောင်တွေကိုလည်းခါကျပါတော့အခုချက်တင်ဆက်လက်ကြိုးစားနေပါတာ။
ဆရာမဒေါက်တာစင်ဒီယာရဲ့မေရိုစီကန်တော်တော်လေးကိုလည်းကျေပြန့်လာပြီ။စီကန်အစ်တစ်လည်းစောင့်နိုင်ပြီးတော့ရွာကြီးအသွင်ဖြစ်လာပြီလို့ကြားရပါတယ်။ဆရာမမေရိုစီကန်ကြီးစခဲ့ပုံပြောပြပေးပါလားဆရာမ။ကျွန်
တော်တို့ဒီမေတော်စီကန်ကိုစတဲ့လို့ပြောရင်လည်းဒီ28ရက်ကတော့ပေါ့နော်။ဒီမေဆာရောက်လာတဲ့အကြောင်းကြီးကြောင့်ပါလေရှိတယ်နော်။ဆရာမရေပုံကန်ကြီးရှိနေတယ်ဆောင်ဆရာတွေစသဖြင့်ပေါ့နော်တကယ်ကြောင်ပါလေရှိတယ်ပေါ့နော်ရောက်လာတဲ့လူတွေအလုံးကလည်းအကြောင်းမင်းမျိုးကြောင့်ဆက်ဖို့ရရှိလာတဲ့အချိန်မှာတော့ကိုဒုက္ခတွေလိုခံယူပြီးတော့လာကြတာမျိုးမဟုတ်ပဲနဲ့ဒီကတိသားမှာသိရှိရတဲ့ဒီလူမျိုးကြီးအခက်အခဲတွေပဲဖြစ်ဖြစ်ဒီကကြောင့်ဆက်နေဆိုင်ရလုံရလေးကိုပဲဒီဖြစ်တစ်ဖက်တည်းလမ်းဆောင်ရမယ်တစ်ဖက်ကလည်းကာကွယ်မယ်အခုမျိုးလိုအပ်နေတဲ့လူတွေကတော့ပုတ်တာအားဖြင့်ဆောင်ရမယ်ဆိုတဲ့ပုံမှာဒီမှာတို့ချင်းချင်းကိုဆိုင်ရလိုက်ပေါ့နော်တချို့ကလည်းဟိုလက်ဒီလေးတွေစားပြီးခွင့်နေတချို့ကကြောင်းချက်လေးတွေဝင်လို့ပဲအဲကျွန်တော်တို့ကျမကြီးအစိုးခွဲတွေကလည်းဟိုကျမကြီးလိုအပ်ချက်တွေအများကြီးတဲ့ပုံမှာဟိုဆရာဝန်တွေဒီမှာပြည်ကြီးနဲ့ဒီကိစ္စခံကျမကြီးအဖွဲ့အစည်းတွေဆိုင်ပြီးတော့ရှိရှိကန်ကျမကြီးပြန်လည်လေးတွေတပ်ဖွဲ့ပြန်လည်လေးတွေစသဖြင့်ပေါ့ဆောင်ရရင်လည်းဒါတစ်ဖက်တည်းလားဒီအကအကွယ်နည်းနဲ့ကျမကြီးဆက်ရှောက်မှုကိုအနေနဲ့ဒီလိုကြွကူနေမှာဆိုတော့လည်းဆောင်ရွက်တယ်အဲ့လိုဆောင်ရွက်တဲ့ပုံမှာလည်းဒီနိုင်ငံတော်မှရှိတဲ့ဒေသဆိုင်ရာပေါ့နော်အဖွဲ့အစည်းတွေကိုဒါလည်းကျွန်တော်တို့ဒီအခုချိန်မှာတော့ဒါထိုင်းရှေ့ရရဲ့ကျွန်မကြီးဌာနတွေရဲ့အခြေဆက်ပြီးရောဆောင်ရွက်ပြီးနိုင်တယ်ကြောက်အောင်အဆူဖြစ်တော့ဒီကျွန်တော်တို့ဒီကျွန်မကြီးရဲ့စီကံလေးဒီမှာကုစားမှုခံယူနိုင်နိုင်နေနေပို့ပြီးတော့ဟိုကြီးမားတဲ့ယောဂမျိုးပေါ့နော်အထူးသဖြင့်တော့ဒီကျေးဇူးတင်ရအောင်လို့ပုံပေါ်ဆောင်ဒီဒီခလေးမျိုးကိုနောက်ပြန်ထည့်ရတာရောက်တာဖြစ်ရှင်တော့အဲ့ဒီရောက်ပါလိမ့်မယ်ကျွန်တော်တို့ခလေးပြောင်းပို့ဆောင်မှုအတွက်လည်းကျွန်တော်တို့အထင်ကျမကြီးဌာနရည်နဲ့ဆောင်ရမယ်လို့ခွင့်လည်းရတယ်လို့အချိန်ထဲမှာပဲဒီစုပေါင်းပြီးတော့ကျွန်တော်တို့ဒီကျမကြီးဝန်ထမ်းတွေကိုလက်ဆက်ပြီးတော့ဒီထားထဲမှာရှိတဲ့လူတို့ဒီဆရာကျမတွေကိုပြန်လည်ပြီးတဲ့အစီအစဉ်တွေလည်းကျွန်တော်တို့ဟိုပေါ်ပေါက်လာတာဖြစ်တဲ့အတွက်ကြောင့်ဒါတော့ဒီဒေတာကလူတို့တွေနဲ့ဒီနေ့ဒီကျမရှိတဲ့ဒီအစိုးရကျမရေးစနစ်ဒီနိုင်ငံကကျမရေးစနစ်ဒီရဲ့ကျမတို့စားပြီးတော့ပူပေါင်းဆောင်ရွက်တဲ့အခြေအနေခွဲလမ်းမျိုးတစ်ခုကိုဖန်တီးပေးတဲ့လူလည်းရှိစားပါတယ်အထူးသဖြင့်တော့ဒီတိုင်းရင်းသားကျမရေးအခွင့်အရေးစီးနေပြီးတော့လာတဲ့ကျမရေးဝန်ထမ်းတွေကြားထဲမှာဟောထိုင်နေမှာရှိတဲ့ကျမရေးဝန်ထမ်းကျမတို့ကျမတို့ပူပေါင်းဆောင်ရွက်နိုင်တဲ့အစီအစဉ်တွေအများကြီးပဲအထူးသဖြင့်မှာစားပြေးနိုင်တယ်လို့ကျမတို့ယူဆပါတာ
ကျမတို့မေရိုစီကန်နဲ့ပတ်သက်ပြီးတော့ပါလိဒီပြည်တွင်းမှာသွားပြီးတော့ကြောပိုးအိနေပေါ့နော်ဆေးကုသတဲ့အဖွဲ့ကိုလက်ချင်းတင်တန်းနေပေးတယ်ဆိုတဲ့အခါကျတော့အဲ့ဒီအဖွဲ့ရာကိုအခုဟိုဘယ်လိုခြေနေရှိပါလဲဆရာမ
ကြောပိုးအိအဖွဲ့အနေနဲ့တော့ကျွန်တော်တို့လက်ရှိကသူတို့ယူနစ်လေးတွေက120လောက်ရှိနေပါတယ်ဒီကိနေမှာတော့80ကျော်လောက်ရှိပြီးတော့ကျန်းလာတော့ဒီရောက်ပဲမှာဒီပေါ့နော်ဒါကျွန်တော်တို့ရဲ့ခြေနေတွေရှိနေကြတယ်တို့ကတော့6လတစ်ချိန်မှာရှိရင်ဒီကရရှိမှုဒီဒီကခံရတဲ့ဒီနော်ဒီစီစီအခိုင်ခံရတယ်ရောအဲ့တော့ဆက်လက်ပြီးတော့ဒီကျန်းမာရေးရရှိဖို့ဒါကျွန်တော်မထားမှာပဲဆက်လက်ပြီးဆူထောင်ရပြီးတော့ဘုံမှာတော့ကျွန်မတို့ကျန်းမာရေးလုပ်တာတွေကတော့သူတို့ဒေတာတွေကလူတို့ကျန်းမာရေးဝန်ထမ်းတွေပဲဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒေတာတွေမှာရှိတဲ့ဒေတာကလူတို့တွေကိုစပ်ပွားဖြစ်ပြီးခေတ်ကူတာမှုတွေပြည်ပလုံးလမ်းတွေအဖြစ်ပေါ့နော်တချို့နေရာတွေမှာဆိုရင်လည်းပို့တော့သူတို့ဒေတာလိုက်ပေါ့နော်ဒီအခြေခံတင်နေလေးတွေကျန်းမာဆောင်ရနိုင်မှုလေဒီကံလည်းရှိရဖွဲ့စည်းနေကူဝမ်းတော့ဆောင်ရွက်နေတာရှိကြတာ
။ဆီယမအခုပြောခဲ့သလိုပေါ့နော်။ဆီယမရေလှုပ်ဆောင်ချက်ဒီတာဝန်တွေကလည်းတော်တော်လေးကိုကြီးမားလှပါတယ်။ဒါကြောင့်မလို့ဆီယမကိုအာရှရဲ့ Mother Teresa နောက်တစ်ခုကအာရှတိုင်းမှာနူဘယ်ညီညာရေးဆုလို့ခေါ်တဲ့ Raymond Magsaysay ဆုအစသဖြင့်ပေါ့နော်။ချီးမြှင့်ခြင်းခံရတာလည်းဂုဏ်ယူပါတယ်ဆီယမ။အဲ့တော့ဆီယမအနေနဲ့ပေါ့နော်။အခုလို session ညာဒီနေစားမှာဆရာမပြောတဲ့ဆရာမတာဝန်ကြီးယူပြီးတော့ရုံးကလှုပ်ရှားပြီးတော့ဒီဇိုင်းမမမပေါ့လှုပ်လာတဲ့ခါကျတော့ဟိုကျမတို့မြန်မာအမျိုးသမီးတွေအတွက်ပေါ့နော်ဘဝမှာရှောက်လာတဲ့နေရာမှာဆရာမအနေနဲ့ဘယ်လိုအကြံပေးချင်ပါလဲဆရာမ
ဒီချင်းကျမတို့နိုင်ငံရဲ့အခြေအနေချင်းနဲ့ဆိုတော့ဒီဒီကိနော်ကျမတို့နိုင်ငံတော်ဒီဆင်းရဲမှုနဲ့ဒီဒီကခါရီရှားတဲ့မှာခလေးတွေတော်တော်များများကြီးထွားလာကြတာပြတဲ့အတွက်ကြောင့်အော်ဒီကြည့်ရောခလေးတွေရောပေါ့နော်ဒီစိတ်တိုက်ဆိုင်ရာ ပြဿနာတွေကတော့အလုံးရှိနေတယ်။ဒါတော့ယူသမီးတွေအနေနဲ့ကတော့ဒီကျင်းအနေနဲ့ဖြစ်စီကျမရဲ့ဝန်ထမ်းတွေဖြစ်စီကြောင့်ရှင်းမှန်းဖြစ်စီကငါစုကအဲ့ဒီလုပ်ငန်းတွေမှာထောင်ရနေတာရှိလို့ကိုလုံးကောင်းတိုင်းဆိုင်ရတယ်မှာပဲဆောက်မှုတာဝန်တွေကိုပူရရှိလာနိုင်တဲ့အနေနဲ့လည်းပူကြောပြေးလာရတယ်။ဒီကောင်မှာတော့ကလေးနဲ့အမျိုးသမီးနဲ့တော်တော်ပေါ့ဝင်ခြင်းနဲ့ပဋိပက္ခစသဖြင့်ဒါအလုံးဝဆက်နွယ်ခြင်းတွေရှိတဲ့အတွက်ကြောင့်ဒီအမျိုးသမီးဆိုတဲ့ကိုယ့်ရဲ့တာဝန်နဲ့ခန္ဓာပုံတော့ပြည့်ပြည့်နဲ့လို့ကျွန်မသိကြတယ်။အဲဒီကကျန်စားနာထောက်ထားမှုဆိုင်ရာပြည့်စုံရေးပြည်စားတွေမှာဖြစ်စီမဖြစ်တဲ့ဆိုင်ရာရေးပန်းဆိုင်ရာပြည်နယ်ထူထောင်မှုတွေတော့ပဋိပက္ခဖြစ်ရှိနေလို့ဟောဒီပြည်နယ်ထူထောင်မှုတွေတို့အတဲ့ဒီပြည်များတက်ပြည်များတွေကိုသတိချင်မှာအလုံးမှာကြည့်ကြည့်ကြည့်ရှိရတဲ့ကြောင့်ကျွန်တော်တို့နိုင်ငံမှာမြန်မာအစိုးရရဲ့ကောင်းဝင်ဖို့ကပူတော့ပြီးမှလာအောင်ပေါ့နော်ကုပ္ပန္နာကုနာအလိုက်ထူးထူးချင်းတော့ဆောက်ကုပ္ပန္နာတိကိုပူတော့ကောင်းဝင်လာမယ်ဆိုရင်လည်းကျွန်တော်တို့ပြန်လဲထူထောင်ရင်းနဲ့ပြည်ရေးတွေအများကြီးထောက်ပံ့ဖြစ်ပါတယ် You can
bend but never break me cause it only serves to make အပစင်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။သောတာရှင်များရှင်။2019ခုနှစ်ကုန်ဆုံးပြီး2018နှစ်သစ်ကိုပြုပြမှုသတင်းပတ်အနည်းငယ်ပဲကျန်ပါတော့တယ်။ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲ။တိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ငန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOAS နေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။နေ့ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲသောတာရှင်တွေကိုဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။တိုက်လေလံဆွေးနွေးကမ်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြပါမယ်။ဒီတစ်ပတ်မှာတော့အမေရိကန်လွှတ်တော်ကခရစ်စမတ်သစ်ပင်မိထွန်းပွဲ၊ဆန်နာရွေရဲ့ရန်ပုံငွေနှင်းရှော့စီပွဲ၊လော့အန်ဂျလိစ်မှာရုပ်ရှင်ပြလိုက်သည့်ဆောက်လုပ်နေတာနဲ့ဒုက္ခသည်တွေကိုအလုတ်ပေးတဲ့စားတောက်ဆိုင်စားတဲ့အကြောင်းတွေကိုကိုအောင်တင်ဆက်ထားပါရစေ။
ခရစ်မတ်ကာလမတိုင်ခင်ကတည်းကဝါရှင်တန်မြို့တော်ကသမရအင်ပီရိုမှာအမျိုးသားခရစ်စမတ်သစ်ပင်မိထွန်းညီပွဲကျင်းပသလိုပင်မလွှတ်တော်အဆောက်အဦအနောက်ဖက်မြခင်ပြည်မှာလည်းလူလူရဲ့သစ်ပင်လို့ခေါ်ဆိုကြတဲ့ခရစ်စမတ်သစ်ပင်ကိုဒီဇင်ဘာ6ရက်နေ့ညနေကမိထွန်းညီခဲ့ကြပါတယ်။ညနေ9နာရီမှာခရစ်စမတ်သစ်ပင်မိထွန်းညီတဲ့ခန္ဓာစတင်ကျင်းပတာဖြစ်ပြီးအောက်လွှတ်တော်ဥက္ကဋ္ဌဘောဘရိုင်ယန်လည်းတက်ရောက်ပါတယ်
။5 4 3 2 1 Today
အခုမြက်အတွက်ခရစ်စမတ်သစ်ပင်ကိုမွန်တာနာပြည်နယ်အနောက်မြောက်ဘက်ကခူတနိုင်အမျိုးသားသစ်တော်ဥယျာဉ်ကနေပို့ဆောင်ပေးခဲ့တာဖြစ်ပြီးနိုဝင်ဘာ10ရက်နေ့ကခုန်လှည့်ခဲ့တာပါအဲဒီနောက်တော့အမေရိကန်ပြည်အောင်စုတဝမ်းထရက်ကားနဲ့ဖြတ်ပြီးမြို့တော်ဝါရှင်တန် DC ကိုပို့ဆောင်ပေးခဲ့ပါတယ်ပေ80နီးပါးအမြင့်ရှိတဲ့ခရစ်စမတ်သစ်ပင်ဟာနိုဝင်ဘာလ28ရက်နေ့မှာဝါရှင်တန် DC ကိုရောက်လာပြီးလန်ကီမှာသတင်းနှစ်ပတ်ခွဲကြာမြင့်ခဲ့ပါတယ်ခရစ်စမတ်သစ်ပင်မှာစွန့်ရင်အသုံးပြုမှုနည်းပါးတဲ့မီးလုံလေးတွေတက်ဆင်ထားပြီး2018ခုနှစ်ဇန်နဝါရီ1ရက်နေ့ထိတိုင်အောင်ညနေစီးစာချိန်ကနေည7နာရီအထိနေ့စဉ်မီးထွန်းညှိသွားမှာပါခရစ်စမတ်ရာသီကာလဖြစ်တာကြောင့်ခရစ်စမတ်ဖိုးဖိုးကြီးဆန်တာကလော့စ်ကိုနေရာတကာမှာတွေ့မြင်လာရပါပြီကလေးငယ်တွေကိုလိုရာစုပေးဖို့ကုန်တိုက်တွေဖခင်ကျောင်းတွေမှာစောင့်ကြုံနေကြတဲ့ဆန်တာတွေကိုတွေ့နိုင်တယ်လို့ရောင်စုံအလှဆင်မိထွန်ပွဲတွေနောက်အားကစားပွဲတွေမှာဆိုရင်လဲစင်တာတွေကိုတွေ့လာရပါပြီမကြသေးခင်ရပိုင်းအတွင်းမင်းပြည်နယ်အနောက်ပိုင်းကနယူရီမြို့ကလေးမှာကျင်းပတဲ့နှင်းလျှော်စီပွဲမှာဆိုရင်လဲစင်တာ160လောက်ပါဝင်ခဲ့ပါတယ
် 3 2 1 go
Sunday River ပွဲတော်အတွက်စင်တာတွေဟာတောင်စောင်းပေါ်ကနေနှင်းလျှော်စီခဲ့ကြတာဖြစ်ပြီး၁၈ကြိမ်မြောက်ကျင်းပလာတာလည်းဖြစ်ပါတယ် ဒီပွဲကရတဲ့ရန်မုံငွေတွေကိုတော့ဒေတာရင်းကပရာဟိတအဖွဲ့တွေကိုလူဒန်းသွားမှာပါ။ဘော့စတန်မြို့ကနေလာတဲ့အသက်50အရွယ်စန်တာတူဖြစ်သူယဲလနာဝက်ကဒီနင်းရှော့စီပွဲဟာသူ့ရဲ့အားလည်းရဲ့ယာတိအစပွဲတော့ဖြစ်တယ်လို့ပြောရတယ်။သူဟာရုရှားနိုင်ငံမှာတုန်းကနင်းရှော့စီသမားတူဖြစ်ပြီးအခုအခါမှာစီးပွားရေးအကြံပေးတူဖြစ်ပါတယ်။ရုရှားမှာဆိုရင်ခရစ်မတ်ပွဲမဆင်နွှဲပဲနှစ်သက်ကူးပွဲတွေသာဆင်နွှဲပါတယ်ဒီမှာအခုလိုပွဲတော့ကျင်းပတော့နှင်းလျှောစီရာသီအတွက်စစည်းပြပြီးစန်တာလိုဝစ်လွတ်လွတ်လပ်လပ်နဲ့လူငယ်တယောက်လိုလှုပ်ခွင့်ရတဲ့အတွက်အင်မတန်ပျော်ရွှင်ရပါတယ်လို့သူကပြောပါတယ်ဒီပွဲတော်မှာပါဝင်သူတွေဟာစန်တာဝစ်ဆောင်အပြင်မုတ်စိန်မွေးအဖြူကောင်းဆောင်အုတ်ထုတ်အနီတွေကိုလည်းဆောင်းအောင်မှာဖြည်းဖြည်း $15အနည်းဆုံးလှူဒန်းရပါတယ်။အွန်လိုင်းကနေတဆင့်ပါဝင်မဲ့သူတွေစာရင်းသွင်းရတာဖြည်းဖြည်း10မိနစ်အတွင်းမှာပါဝင်နိုင်တဲ့သူအရေအတွက်ပြေးသွားခဲ့တယ်လို့ပွဲတော်ကျင်းပရေးအဖွဲ့ပြောခွင့်ရဒါစီလမ်ဘတ်ကပြောပါတယ်။ဒီနှစ်တည်းတနည်းလူကြိုက်များလာတဲ့ဒီနှင်းလျှောစီပွဲတော်မှာ$2,500အထိအလူငွေရရှိခဲ့ပါတယ်။လော့စ်အိန်ဂျလိစ်ကိုလာရောက်လည်ပတ်သူတော်တော်များများကဟောလီဝုဒ်ရုပ်ရှင်တွေကသမိုင်းဝင်နေရာတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေကိုလိုက်လံကြည့်ရှုလေရှိပါတယ်။အော်စကာရုပ်ရှင်ထူးခြားစုပေးတဲ့ Dolby ခန်းမကိုလည်းတွားရောက်လည်ပတ်ကြပါတယ်။အခုခါမှာတော့အိမ်နေရာနဲ့မလန်းမကန်မှာဒေသခံတွေနဲ့လာရောက်လည်ပတ်သူတွေတောင့်တနေတဲ့ပြရိုက်ဆောက်လုပ်နေပြီဖြစ်ပြီးအလူရှင်တွေရုပ်ရှင်ထုတ်လုပ်သူတွေကလည်းတိဆောက်ဆဲပြရိုက်ကိုတွားရောက်ကြည့်ရှုပြီးကြီးကြပ်နေပါတယ်။1920လောက်တုန်းကထင်ရှားတဲ့ရုပ်ရှင်သရုပ်ဆောင်တွေဖြစ်တဲ့ Douglas Fairbanks, Mary Pickford နဲ့တခြား Hollywood အကျော်အမော်တွေကရုပ်ရှင်သမိုင်းကြောင်းကိုဖော်ကျူးထားတဲ့ပြတိုက်ရှိတဲ့ဆိုပြီးတော့အကြံပေးထားတာပါနှစ်တော်ကြာပြီးမှပြတိုက်ဆောက်ဖြစ်တဲ့အကြောင်းပြတိုက်ညွှန်ကြားရေးမှူး Kerry Brower ကအခုလိုရှင်းပြပါတယ်
And it just didn't happen
for John Dukumo to Kune Dilau Ja Dwa Da Ba Naw So No Di Won Jin Ma Be Chanarou Sao Ni Ba Bi 2019 Ja Yin Pya Dai Phwin Le Nai Ma Phit Bi Los Angeles မှာရှိတဲ့ပြရိုက်တစ်ခုနောက်ဆုံးတော့ရှိလာပါပြီ
ဒေါ်လာ388တန်းတန်းပြရိုက်မှာလူ1000ဆန့်ခန်းမတစ်ခုပါဝင်ပြီးရုပ်ရှင်ရိုက်ကူးတင်ဆက်ပုံသမိုင်းကြောင်းအစစ်စစ်နဲ့ဤပညာရေးပြောင်းလဲလာပုံကိုပြသမှာပါဒါအပြင် Wizard of Oz လို့ဂန်နဝင်ရုပ်ရှင်တွေကဝစ်ဆုံတွေကိုလည်းပြသထားမှာပါ Brower က
As you're moving through it, it'll be like a journey.
ခီးသွားသလိုနောက်ထပ်တစ်ခုပြီးတစ်ခုဘာတွေတွေ့ရမလဲဆိုတာကိုမျှော်လင့်ရသလိုမျိုးပါ။တခါတလေလည်းအတိတ်ကိုပြန်ရောက်သွားသလိုခံစားစေရမှာဖြစ်ပြီးအဲ့ဒီခေတ်ကိုလေးလာနိုင်မှာပါ
။ဒီပြရိုက်ဆောက်ပြီးရင်တော့အလဲပက်ခီးသွားတွေရဲ့ဆန္ဒတွေပြေဝသွားမယ်လို့ Los Angeles မြို့တော်ဝန် Eric Grassidy ကပြောပါတယ
် And I think they wander around wondering where they can experience
ခုလိုရုပ်ရှင်သမိုင်းကြောင်းကိုစုံစုံလင်းလင်းလေးလာလို့ရမယ့်နေရာဘမရှိမလဲဆိုတာကိုခီးသွားတွေကသိကျင်နေတာပါအခုတော့ရှိလာတော့မှာပ
ါဒီပြတဲ့ဟာရုပ်ရှင်လုပ်ငန်းအတွက်အထောက်အကူဖြစ်လာစေသလိုမြို့အတွက်ထင်ရှားတဲ့အထိတ်အမှတ်အဆောက်အဦးလည်းဖြစ်လာမှာပါခင်ဗျာဘရုတ်ကလင်းက Red Hook အရာမှာရှိတဲ့ Emma's Torch ဆိုတဲ့စားတောက်ဆိုင်မှာသတင်းပတ်ကုံရပိုင်းတွေမှာဆိုရင်လူကြိုက်များတဲ့မနေ့နေ့နေ့လယ်စာပေါင်းစားတဲ့ branch ရောင်းချပေးပါတယ်ဘရုတ်ကလင်းမှာအဲ့လိုဆိုင်တွေများပေမဲ့လည်း Emma's Torch ဆိုင်မှာရောင်းချတဲ့အစားအစာတွေကိုတော့ဝန်ထမ်းတွေဖြစ်တဲ့ဒုက္ခသည်တွေလူကုန်ကူးသူတွေလက်ကလွတ်မြောက်လာသူတွေကပြင်ဆင်ပေးတာပါလို့စားတောက်ဆိုင်ပိုင်ရှင်ဖြစ်တဲ့ Kerry Brody ကပြောပါတယ်
There are depths of knowledge and experience.
နိုင်ငံကိုနောက်မှရောက်လာသူတွေအနေနဲ့အလုတ်ကိုင်းမြမြဆဆရွေးချယ်ခွင့်မရှိပါဘူး။ဒါပေမဲ့လည်းအမေရိကန်လူမှုအတိုင်းအဝန်းအတွက်အသုံးဝင်တဲ့သူတို့တွေရဲ့အတွေ့အကြုံ၊သိမြင်မှုနဲ့ယဉ်ကျေးမှုစတာတွေကိုအသုံးချလို့ရမယ့်နည်းလမ်းတွေရှိပါတယ်။ဒါကြောင့်အကြံရပြီးတော့အဲ့ဒါကတော့အားလုံးလက်ခံတဲ့အစားအသောက်နဲ့ပတ်သက်ပြီးလုပ်ဖို့ပါ။
အရင်ကမျိုးသမီးခွင့်ရေးလှူရှားသူတူဖြစ်တဲ့ဘာကီနာဖာဆိုနိုင်ငံသူကလော်ဒိုင်းဟာ2014ခုနှစ်အတွင်းသူဟာအမေရိကမှာနိုင်ငံရေးခေါ်လုံခွင့်ရခဲ့ပါတယ်။အဲဒီနောက်နိုင်ငံတကာလူခွင့်ရေးအဖွဲ့ရဲ့အစီအစဉ်နဲ့အချက်ပြုတ်သဏ္ဍာန်တက်ရောက်သူဟာ
It's a good family.
မိသားစုတွေလိုပါပဲ။သူတို့ကတကယ်ကိုအသေးစိတ်တင်ကြားပြသပေးပါတယ်။တခုခုနားမလည်ဘူးဆိုရင်လည်းအချိန်ယူရှင်းပြပေးပါတယ်။
Emma's Torch စားတောက်ဆိုင်မှာတောက်ကြနေကနေတင်းငွေတွေနေ့အထိတင်းနှံပေးပြီးတင်းရှစ်ပတ်ကြာတင်ကြားပို့ချပေးပါရတယ်။တင်းနှံတက်ရောက်သူတွေအနေနဲ့အစားအသောက်ချက်ပြုတ်ပြင်ဆင်မှုအစီအစဉ်ကိုဝိုင်းရင်စပုံမှုတွေကတင်ကြားပေးတာပါ။တင်းနှံဆရာမလော်ရာလက်ခွန်းနာက
So I keep in mind all of those
နောက်ခံယဉ်ကျေးမှုချင်းမတူကြသူတွေဒီမှာလာဆုံကြတယ်ဆိုတာကိုအမြင်သတိထားပါရတယ်။ကျုပ်ကျော်ရာကအစသူတို့ကိုအော်မိတဲ့အခါမှလည်းပြန်သတိထားထိန်းချုပ်ဖို့အရေးကြီးပါတယ်။ဆိုတော့စားသုံးသူတွေအတွက်အစားအသောက်ကောင်းကောင်းပြင်ဆင်ပေးဖို့နဲ့တစ်ဖက်မှာလည်းတည်တည်ချာချာတင် जा ပြသပေးဖို့ထင်ကြီးလုပ်ရပါတယ်
လူငယ်နဲ့လေးလအတွင်းဒီတနက်အစီအစဉ်ကနေရှစ်ဦးမွေးထုတ်နိုင်ခဲ့ပြီးအဲ့ဒီထက်ကနှစ်ဦးကတော့မြို့ရဲကစားတော့ဆိုင်ကြီးတွေမှာအများတန်းဝန်ထမ်းတွေအဖြစ်အလုပ်ရပါတယ်ဘရိုဒီက
Our first graduates are not only
ပထမဆုံးတယောက်ကတော့မျှော်မှန်းထားတာထက်လွန်ပြီးအလုပ်သစ်မှာရာထူးလဲကျိုးဘဝသစ်ကိုလည်းစတင်ထူထောင်နိုင်ခဲ့ပါတယ်။နောက်ထပ်ဘာတွေဆက်ဖြစ်မလဲဆိုတာကိုတွေးပြီးစိတ်လှရှားမိပါတယ်
။စားတော့ဆိုင်ကိုပိုလူစီကားတဲ့နေရာသစ်ပြောင်းရွှေ့နိုင်ဖို့ဘရိုဒီကမျှော်လင့်နေပြီးနယူးယောက်နဲ့တခြားမြို့တွေမှာနောက်ထပ်စားတော့ဆိုင်ကိုတွေဖွင့်လှစ်နိုင်ဖို့ကြိုးစားနေပါတယ်။နောက်နှစ်အတွင်းဒုက္ခသည်50လောက်ကိုလည်းတနံပေးသွားဖို့စီစဉ်နေတယ်လို့သူကပြောပါတယ်ခင်ဗျာ။
သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှပဒေါခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင
်ဒီတစ်ပတ်တော့ကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီနဲ့ဘက်ထရီအဆင့်ဆင့်တိုးတက်ထုတ်လုပ်လာတဲ့အကြောင်းကိုပြောပြပါရစေကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီကိုအီလွန်မတ်စ်ရဲ့တက်စလာကုမ္ပဏီကဩစတြေးလျမှာတက်ဆင်ပေးခဲ့ပါတယ်။ရပောင်းတရားတွင်တိဆောက်ပေးခဲ့တဲ့ဒီဘက်ထရီကြီးဟာလေဆွမ်းရင်ထုတ်ဆက်ရုံနဲ့ဆက်ထားတဲ့ဘက်ထရီဖြစ်ပြီးဩစတြေးလျတောင်ပိုင်းကပြည်နယ်တစ်ခုဖြစ်တဲ့တောင်ဩစတြေးလျပြည်နယ်အစိုးရကိုပေးလူခဲ့တာဖြစ်ပါတယ်။2019ဒီဇင်ဘာ1ရက်နေ့မှာစတင်လဲပတ်ခဲ့တဲ့ဒီဘက်ထရီကြောင့်24နာရီအပြည့်မီးပေးနိုင်ပြီဖြစ်တဲ့တောင်ဩစတြေးလျပြည်နယ်ဟာကမ္ဘာပေါ်မှာထိတ်တန့်ပြန်ပြည့်မြဲဆွမ်းရင်သုံးဒေသဖြစ်သွားပြီလို့ပြည်နယ်ဝန်ကြီးချုပ်ကကြေညာနိုင်ခဲ့ပါတယ်။ Jamestown မြို့ကလေးမှာတက်ဆင်ထားတဲ့တနာယု129မီဂါဝတ်ထုတ်ပေးနိုင်တဲ့ဒီဘက်ထရီကအိမ်ပေါင်း 3,000 ကျော်အတွက်လုံလောက်တဲ့လျှက်စစ်စွမ်းအင်ကိုပေးနိုင်ပါတယ်။ Tesla ကုမ္ပဏီရဲ့မိဖက်ဖြစ်တဲ့ပြင်သစ်ပိုင်း Neon ပြန်ပြည့်မြဲစွမ်းအင်ကုမ္ပဏီပိုင်း Hornsteel လေစွမ်းအင်သုံးဆက်အင်ကရတဲ့စွမ်းအင်ကိုဒီဘက်ထရီကတိုးလောင်းပြီးပြန်လည်အသုံးပြုတာဖြစ်ပါတယ်။လေစွမ်းအင်နဲ့နေစွမ်းအင်ကိုအဓိကသုံးနေတဲ့တောင်ဩစတြေးလျပြည်နယ်ဟာမကြခင်နှစ်တွေအတွင်းကပြင်းထန်တဲ့ရာသီဥတုဒဏ်ကြောင့်လျှက်စင်မီးပြတ်တောက်တဲ့အခက်အခဲနဲ့ကြုံခဲ့ရတာဖြစ်ပြီးအခုတော့ဒီဘက်ထရီကြောင့်ပြန်ပြည့်မြဲစွမ်းအင်ကိုအချိန်မရွေးသုံးနိုင်တော့မှာဖြစ်ပါတယ်။ဒါဟာနောက်မှပြန်ပြည့်မြဲစွမ်းအင်ကိုလီသီယမ်ဘက်ထရီနဲ့တွဲပြီးသုံးတဲ့ဆက်ရုံတွေတည်ဆောက်နိုင်မဲ့လမ်းစဖြစ်တယ်လို့ Tesla ကုမ္ပဏီကပြောပါတယ်။လီသီယမ်ဘက်ထရီထုတ်နိုင်တဲ့အဆင့်ရောက်လာဖို့အတွက်ဘက်ထရီတွေတီထွင်မှုမှာအစပြုခဲ့တာကလွန်ခဲ့တဲ့နှစ်ပေါင်း250လောက်ကပါ1980မှာဖားကိုလေ့လာဖို့အတွက်စမ်းသပ်ခွဲစိတ်ခဲ့တဲ့ Luigi Galvani ဟာကြီးကျိတ်နဲ့ဖိထားတဲ့ဖားကိုသူ့ရဲ့တန်တားနဲ့ထိတဲ့အခါဖားခြေရောက်ကတွန့်သွားတာကိုတွေ့တော့ဒရိစံတွေမှာလျှက်စစ်တက်ရှိတာကြောင့်ဖြစ်မယ်လို့တွက်ခဲ့တာပါဒါပေမဲ့သူ့ရဲ့လှုပ်ဖော်ကိုင်ဘက်သိပ္ပံပညာရှင်တဦးဖြစ်တဲ့ Alessandro Volta ကတော့သူ့လိုမတွေ့ပါဘူးအမျိုးအစားကွဲပြားတဲ့တတ်တူနှစ်မျိုးElectrolyte လို့ခေါ်တဲ့စားရည်ပါတဲ့စုံထိုင်းထိုင်းဂျားကံမှဖြတ်ရင်လျှက်စစ်ရမယ်လို့တွက်ခဲ့ပြီးဆက်လက်တီထွင်ခဲ့တာလို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်ပထမဦးဆုံးစတွေ့တာကတော့ voter ပေါ့နော်ဖားကိုခွဲစိတ်နေတဲ့အချိန်မှာဒီဖားအကောင်လေးကိုရိုက်ထားတဲ့နှံမှုလေးကတစ်ခုကကြီးပြားနောက်တစ်ခုကတွတ်ပြားလို့ဟာမျိုးဖြစ်တဲ့အတွက်သွားတူလိုက်တဲ့အချိန်မှာတဘာဝတက်မတူတဲ့တတ်ထူနှမျိုးကြားမှာလျှက်စစ်စီးပါတယ်အဲ့ဒါကြောင့်ဖားရဲ့အကြောလေးတွေကတုံတုံသွားတဲ့အခါကျတော့ပထမဦးဆုံးသူတို့ထင်ခဲ့တာကတော့ဖားကိုယ်တည်းကလျှက်စစ်တာထုတ်တယ်လို့ထင်တာပါအမှန်ဆုံးမဟုတ်ပါဘူးဟိုဓာတုဗေဒစွမ်းအင်ကနေပြီးတော့လျှက်စစ်စွမ်းအင်ကိုပြောင်းသွားတဲ့ဟာလေးကိုသူစတွေ့တာပေါ့နော
်ဘက်ထရီရဲ့အခြေခံအလုပ်လုပ်ပုံကိုသိရအောင်အယိုးရှင်းဆုံးဖြစ်တဲ့ကားဘက်ထရီကနေစပြီးကြည့်လို့ရပါတယ်
new battery car battery asset ငရဲမီနဲ့လုတ်တဲ့ battery ပေါ့နော် battery ဟိုထဲမှာခဲပြားနဲ့လျှက်လိုက်အရေပေါ့နော်အဲလျှက်လိုက်အရေဆိုတာဆီ electrolyte လို့ခေါ်ပါအဲ့ဒီအရေကငရဲမီ sulfuric acid နဲ့ရေကိုရောထားတာပေါ့ဆိုလိုတာဒီ battery အိုးထဲမှာ battery အချောက်ပဲဖြစ်ဖြစ် battery အိုးထဲမှာပဲဖြစ်ဖြစ်လျှက်စစ်တာမရှိဘူးဒါအတုဗေဒစွမ်းအင်ကိုတိုးလောင်ထားတဲ့ပစ္စည်းတစ်ခုပဲအပြင်ကနေပြီးတော့မှလျှက်စစ် wire ဂျိုးနဲ့ဖြစ်ဖြစ်မီးနဲ့တွေ့လိုက်တာပဲဖြစ်ဖြစ်တယ်လီဖုန်းနဲ့ဆက်လိုက်တာပဲဖြစ်ဖြစ်မော်တာတစ်ခုနဲ့သွားပြီးတော့ဆက်လိုက်တာအဲ့ဒီအချိန်ကျမှအထဲမှာဓာတုဗေဒစွမ်းအင်ကနေလျှက်စစ်တက်ကိုပြောင်းသွားတာအဲ့တော့ battery O ဆိုတာလျှက်စစ်တက်ကိုတိုးလောင်ထားတာမဟုတ်ဘူးဓာတုဗေဒစွမ်းအင်ကိုတိုးလောင်ထားပြီးတော့မှလျှက်စစ်တက်ကိုပြောင်းပေးတဲ့ပစ္စည်းတစ်မျိုးလို့နားလည်ရမှာဖြစ်ပါတယ်ကားဘက်ထရီကလျှက်လိုက်ရေ electrolyte sulfuric acid ကံငရဲမီးနဲ့ရေပါပြီးခဲအောက်ဆိုင်နဲ့ခဲပြားတွေကိုအကန့်လိုက်အကန့်လိုက်ထားပြီးအဲ့ဒီထဲမှာ iron ဆိုတဲ့အဖိုဓာတ်တွေကိုတွားခိုင်းတာပေါ့နော်ဒီ electrolyte ဆိုတဲ့လျှက်လိုက်ရေထဲမှာ electron မစီးနိုင်ဘူးဘာလို့ဆိုတော့သူကလျှက်ကအရေတစ်မျိုးပါသူ့ ူထဲကိုစီးတာအဖိုးအိုင်းရင်နေပဲဖြစ်တဲ့အတွက်လျှက်စစ်စီးတာအပြင်မှာတွေ့လိုက်တဲ့ဝါရကျိုးမှာပဲစီးတာဖြစ်ပါတယ်ဒါကတော့ဘက်ထရီရဲ့အဓိကအချက်ပ
ါဘက်ထရီအဆင့်ဆင့်တိုးတက်လာတာကိုကြည့်ရအောင်ပါ
ပထမဦးဆုံးစတုံးတဲ့ဘက်ထရီကတော့အဲ့လိုမျိုးဘက်ထရီပြီးတဲ့အခါကျတော့ကျွန်တော်တို့ဓာတ်ခဲအချောက်ပေါ့နော်ဓာတ်ခဲအချောက်ဆိုလို့ရှိရင်လည်းသူ့အထဲမှာဒီလျှက်လိုက်အရေးသူကတော့ gel အနေနဲ့ပေါ့နော်ကော်လိုဟာမျိုးတစ်မျိုးထည့်ထားပြီးသူ့မှာကာဗွန်ကြောင်းလေးပါတယ်လျှက်စစ်တက်ဆီးလို့ရတဲ့ကာဗွန်ကြောင်းလေးနဲ့ဓာတုစွမ်းအင်ကိုသူတိုးလောင်ထားတာပဲဖြစ်ပါတယ်နောက်တစ်မျိုးဆိုလို့ရှိရင်လျှက်စစ်တက်အာကုန်သွားတဲ့အခါကျန် charge လို့ရတဲ့ chargeable battery လို့ခေါ်ပါတယ် nickel cadmium battery ပေါ့နော်နီကယ်ဆိုတဲ့ဓာတ်နဲ့ကက်ဒမီယမ်ဆိုတဲ့သတ္ထုနှစ်ခုကိုတွဲပြီးတော့တုံထားတဲ့ဘက်ထရီဖြစ်ပါတယ်။နောက်တစ်ခုကဒီတဲ့ပို့ပြီးအစင်မြင်တဲ့ဟာနီကယ်မက်တယ်ဟိုက်ဒရိုက်ဘက်ထရီလို့ခေါ်ပါတယ်။သူ့ကိုမြန်မြန်လျှက်စစ်တာ charge လုပ်လို့ရပါတယ်။ဟိုရိုးရိုးဘက်ထရီအိုးတွေဆိုရင်တရက်လောက် charge လုပ်ရတယ်။နီကယ်ကက်ဒမီယမ်ဆိုလို့ရှိရင်လည်းနာရီအကြာကြီးနဲ့ charge လုပ်ရပါတယ်။နောက်ပိုင်းထွင်လာတဲ့နီကယ်မက်တယ်ဟိုက်ဒရိုက်ဘက်ထရီကြတဲ့အခါကျလျှက်စစ်တာကို charge လုပ်ရတာမြန်လဲမြန်တယ်။နောက်တစ်ခုကသူကအစိတ်မရှိဘူးပေါ့။ကွနာနီကယ်ကက်ဒမီယမ်ဆိုလို့ရှိရင်သူကစိတ်ဓာတ်တွေပါလို့ပါနီကယ်ကက်ဒမီယမ်ဘက်ထရီလို့ elephant memory လို့ခေါ်တယ်သူကိုလျှက်စစ်တက်ကိုကုံအောင်အထိသုံးချလိုက်ပြီးတော့မှပြန် charge လုပ်ရတယ် charge မလုပ်လို့ရှိရင် nickel cadmium battery တွေကတစ်ဝက်တစ်ပြက်လောက်ပဲ charge လုပ်တယ်အဲဆိုတော့လျှက်စစ်တက်အပြည့်ပြန်မရဘူးခဏခဏသူက battery ကုန်ကုန်တိုင်းပြန် charge လုပ်ရတယ်အဲ့ဒါ nickel metal hydride မှာလုံးဝမရှိတော့ဘူးပေါ့နော်ဒီတဲ့ပို့ပြီးအဆင့်ပြင်းလာ1990နောက်ပိုင်းကျတဲ့အခါကျ lithium ion battery ပေါ်လာပါတယ်ဘာလဲဆိုလို့ရှိရင်သူက lithium ဓာတ်တစ်မျိုးရဲ့အိုင်းပေါ့နော်တရစစ်အဖို့ဓာတ်တွေကိုတူလောင်ထားနိုင်တဲ့ဘက်ထရီတစ်မျိုးဖြစ်ပါတယ်သူကခုန nickel metal hydride တို့ nickel cadmium battery တို့တဲ့သူကပါဝါထိန်းထားနိုင်တာနှစ်ဆလောက်ပို့တယ်သူကခုနဒီ elephant memory ဆိုတာလည်းမရှိတော့ဘူးသူ့ရဲ့အခြေခံအပြင်အခုဆိုလို့ရှိရင် lithium cobalt oxide ဒါမှမဟုတ် lithium iron phosphate ဆိုတဲ့ဟာနဲ့တွဲပြီးလုပ်ထားတဲ့ဟာပါဒီဘက်ထရီရဲ့ efficiency အဆိုသူတို့ရှင်ပေါ့နော်စွမ်းရည်ကတော်တော်ကောင်းပါတယ်သူ့ကိုအကြိမ်ပေါင်းမြောင်များစွာလဲ charge လုပ်လို့ရပါတယ်နောက်နှစ်အကြာကြီးတုံးလို့ရအောင်အခုတော်တော်ကိုအဆင်မြင့်လာပါပြီ
ဒီလိုအဆင်မြင့်တဲ့ဘက်ထရီတွေထဲမှာ Tesla ကုမ္ပဏီက Australia နိုင်ငံအတွက်တိဆောက်ပေးတဲ့ဘက်ထရီကတိတ်ကိုကောင်းမွန်တယ်လို့ဒေါက်တာပရိသတ်တင်ကပြောပါတယ်နောက်တစ်ပတ်မှာတော့ဒီ Tesla ကုမ္ပဏီကဘက်ထရီနဲ့အာကာသစခန်းမှာတုံးနေတဲ့ဘက်ထရီတွေပြန်ကိုယ်တိုင်သုံးဖို့အတွက်ဘက်ထရီလုံနည်းကလေးတွေကိုပါဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ
်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်။
ဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားဝင်အတိအမှတ်ပြုလိုက်တဲ့ပေါ်မကျေနပ်ကြောင်းပြသဖို့ပါလက်စတိုင်းအုပ်စုတွေကအထွေထွေသပိတ်ဆင်နွှဲဖို့တိုက်တွန်းထားချိန်မှာပဲဂါဇာကမ်းမြောင်ဒေသမှာဒီနေ့ဖြစ်ပွားခဲ့တဲ့ပဋိပက္ခအတွင်းအစ္စရေးစစ်သားတွေရဲ့လက်ချက်ကြောင့်ပါလက်စတိုင်းအမျိုးသားတဦးသေဆုံးသွားခဲ့ပါတယ်။အစ္စရေးနဲ့ဂါဇာနယ်စပ်မှာဖြစ်ခဲ့တဲ့ဒီပဋိပက္ခအတွင်းအသက်30အရွယ်မမူဒ်အယ်မာစရီသေဆုံးခဲ့တယ်လို့အစ္စရေးချမ်းမာရေးဝန်ကြီးဌာနကအတည်ပြုပြောပါတယ်ဒီပဋိပက္ခအတွင်းမှာအစ္စရေးစစ်တပ်ကလူနည်းရောက်ကိုပြစ်ခတ်ခဲ့ပြီးအဲ့ဒီလူတွေဟာအကြမ်းဖက်အတီးရုံဖြစ်အောင်အဓိကလုံဆော်သူတွေဖြစ်တယ်လို့အစ္စရေးဘက်ကဆွဆွဲလိုက်ပါတယ်ခင်ဗျာဂျေရုဆလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပြီးအမေရိကန်တန်ရုံကိုလည်းအဲ့ဒီကိုပြောင်းရွှေ့မယ်လို့သမ္မတဒေါ်နယ်ထရန့်ကဗဟုဦးနေ့ကကြေညာလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံသားဌာနကကမ္ဘာတစ်ဝှမ်းမှာရှိတဲ့အမေရိကန်တန်ရုံတွေကိုလုံခြုံရေးဆိုင်ရာသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်တရုတ်နိုင်ငံကိုရှေ့သတင်းမှာတွားရောက်တဲ့အခါမှာမြောက်ကိုရီးယားကျွမ်းဆင်မှာတင်းမာမှုတွေဖြစ်ပေါ်နေတာနဲ့မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဦးစားပေးဆွေးနွေးသွားမှာဖြစ်တယ်လို့အကြေခတ်ဒီကပြောလိုက်ပါတယ်။မြောက်ကိုရီးယားဟာမကြသေးခင်ကပဲတိုက်ချင်းပြပယ်ထိန်းတုံးကြီးဒဇင်းကိုဆန်းသပ်ပြုတ်လွက်ခဲ့ပြီးတော့ဒါဟာသူတို့ရဲ့အင်အားအပြင်းထန်ဆုံးဒုံးကျည်ဖြစ်တယ်လို့လည်းယူဆရပါတယ်2019ခုနှစ်ဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လန်ဒေါ်ဆုကိုတော့ပေါ်တူဂီနဲ့ရီယယ်မက်ဒရစ်တိုက်ဆင်မှုခရစ်စတီယာနိုရိုနယ်ဒိုကရသွားပါတယ်ရိုနယ်ဒိုကဘာစလိုနာတိုက်ဆင်မှုလီယိုနယ်မက်ဆီနဲ့ PSG တိုက်ဆင်မှုနေမာတို့ကိုကြော်ဖြတ်ပြီးတော့ဥရောပအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုရသွားတာဖြစ်ပါတယ်ဒါဟာရိုနယ်ဒိုအတွက်တော့ဒီရွှေဘောလုံးဆုကို၅ချိန်မြောက်ရရလဲဖြစ်ပါတယ်ခင်ဗျာ
တရင်အချင်းချက်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါ။ဒီညစီစဉ်ထုတ်လုပ်ရေးမှူးကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Banner ဖြစ်ပါတယ်။ကျွန်မရှာဖုံပါ။ဒီညစီစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.